Welcome to the Voice of America in Burmese.
မင်္ဂလာရှိသောနေ့တပါတော်ရရှင်များရှင် VOA America နိုင်ငံကနေ2024ခုနှစ်ဇန်နဝါရီလ2ရက်အင်္ဂါညပိုင်း VOA ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို line to meter 1925 32တို့ပြင် line လက်မီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်။ဒီကနေ့ညအတွက် Season 2ကိုတော့ကျွန်မလေးမာကအစီအစဉ်မူဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
။မင်္ဂလာညချမ်းမတော်တာရှင်များရှင်ကျွန်မခင်နေပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလိမ်မာနဲ့တပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာနဲ့လေဗနွန်တောင်ပိုင်းကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်နေပါတယ်။တောင်ကိုရီးယားတိုက်ခိုက်ခေါင်းဆောင်ကိုဒါနဲ့တိုက်ခိုက်ခံခဲ့ရပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုကြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့နှစ်တကူအထူးစီစဉ်ကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့သခိုင်းတိုင်းကောလင်းမျိုးဘက်ကစီရေးအစီအစဉ်နဲ့ပတ်သက်ပြီးတော့
ဆိုးတယ်တော်တော်အိမ်နေပေါ်ကြာရင်လည်းတော်တော်ဆိုးတယ်ဒီနေ့ကသေးသေးလေးကြာတာချစ်ဦးဆုံးနေတယ်တရားရရတော့15ဦးလောက်
ဒေတာကန်တို့ပြောပြသွားတာပါဒီသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညပိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရထိတ်ထန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင
်အစ္စရေးလီတဲ့ကဂါဇာကမ်းရောင်တလျှောက်လေကြောင်းကနေတိုက်ခိုက်မှုတွေဒီနေ့မှလုပ်နေတယ်လို့အစ္စရေးနဲ့ဟာမတ်စ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့တိုက်ခိုက်မှုတွေမှာပါလက်စတိုင်းနယ်မြေဗဟိုမှာရှိတဲ့ El Bridge Area နဲ့ဂါဇာရဲ့ဒုတိယအကြီးဆုံးမြို့တော်ဖြစ်တဲ့တောင်ပိုင်းမှာရှိတဲ့ခံယူနစ်ဒေသတွေပါဝင်ပါတယ်အစ္စရေးစစ်တပ်ဟာ Hezbollah စစ်သွေးကြွတွေကိုပိတ်မှတ်ထားပြီးတော့လေဗနွန်တောင်ပိုင်းမှာလေကြောင်းတိုက်ခိုက်မှုအစ်စ်တွေလုပ်ခဲ့ပါသေးတယ်စီးရီးယားပိုင်နက်ကနေအစ္စရေးဘက်ကိုတိုက်ခိုက်လာမှုကိုလက်တုံပြန်တဲ့အနေနဲ့စီးရီးယားတပ်ပိုင်းအခြေခံအဆောက်အုံတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့လည်းအစ္စရေးဘက်ကပြောပါတယ်ရှင်
အစ္စရေးထလရင်ဌာနမော်ဇက်အတွက် The Show လုပ်ပေးမှုနဲ့မတင်ကားသူ33ယောက်ကိုတူရကီအာဏာပိုင်တွေဖမ်းဆီးလိုက်ကြောင်းနိုင်ငံပိုင် Anadolu ဒူလူတင်းဌာနကဖော်ပြလိုက်ပါတယ်။နောက်ထပ်33ယောက်ကိုလည်းရဲတပ်ဖွဲ့ကရှာဖွေနေတယ်လို့ဆိုပါတယ်။တူရကီအစိုးရရှေ့နေရုံးရဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်ပြည်နယ်၈ခုကနေရာပေါင်း58နေရာကိုရဲတပ်ဖွဲ့ကတပြိုင်တည်းစီးနှင်းရှာဖွေဖမ်းဆီးခဲ့တယ်လို့လည်းတင်းကဖော်ပြခဲ့တာပါ။နိုင်ငံတကာ The Show လုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်မတင်ကားသူတွေဟာနိုင်ငံသားတွေကိုရှာဖွေစောင့်ကြည့်ထောက်လန်းတာတိုက်ခတ်တာပြန်ပေးဆွဲတာတွေလုပ်ဖို့အရွယ်ထားတယ်လို့လည်းဖော်ပြထားပေမဲ့ဒီအချက်လက်တွေကိုဘလို့သိခဲ့ရလဲဆိုတဲ့သတင်းအရင်းမြစ်ကိုတော့ကိုးကားဖော်ပြထားတာမျိုးမရှိပါဘူးရှင်
ယူကရိန်းနိုင်ငံကခီးဖ်နဲ့ခါခီးဖ်မြို့တွေကိုရုရှားဘက်ကပြင်းထန်တဲ့ဒုံးကျည်တိုက်ခိုက်မှုလုပ်ခဲ့တဲ့အတွက်လူ၄ဦးသေဆုံးပြီးတော့လူပေါင်းဒါဇင်နဲ့ချီဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။ရုရှားတပ်ဖွဲ့ကလင်းရင်တွေနဲ့ပင်လယ်ပြင်ကနေပစ်လွတ်ရတဲ့ဒရုန်းတွေအပါအဝင်ဒရုန်း35စင်းနဲ့ဒုံးကျည်69စင်းကိုအသုံးပြုတိုက်ခိုက်ခဲ့ပေမယ့်ယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်တွေကဒရုန်းနဲ့ဒုံးကျည်82လုံးကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ဒေသခံတွေကိုဘေးလွတ်ရာမှာရှောင်တိမ်းမှုနိုင်နဲ့ချီတဲ့သတိပေးချက်တွေကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ရပါသေးတယ်ရှင
် VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။တောင်ကိုရီးယားတိုက်ခိုက်ပါတီခေါင်းဆောင်လီဂျေမြောင်ရဲ့လေဗင်းကိုအမျိုးသားတူကဓာတ်နဲ့ထိုးပြီးတော့တိုက်ခိုက်ခဲ့မှုဒီနေ့ပဲဖြစ်ခဲ့ပါတယ်။သူကိုထောက်ခံတဲ့လူအုပ်ကြားတွေကထွက်လာတဲ့အမျိုးသားတူကအခုလိုဓာတ်နဲ့ထိုးခဲ့တာပါ။လီဟာတောင်ပိုင်းစိတ်ကမ်းမြို့ဘူဆန်မှာရှိတဲ့စောက်လုပ်ရေးလုပ်ငန်းဝင်တစ်ခုမှတိုက်ခိုက်ခံခဲ့ရတာပါ။အသက်အန္တရာယ်ကတော့မစိုးရိမ်ရဘူးလို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားပါတယ်။တိုက်ခိုက်သူကလီရဲ့ဘယ်ဘက်လေဗင်းကိုဆွဲပြီးတော့ဓာတ်နဲ့ထိုးလိုက်တဲ့အချိန်မှာသတင်းတောက်တွေကလီကိုဝိုင်းဝန်းကူညီပေးကြတယ်လို့ဘူဆန်ရဲ့အရာရှိကသတင်းစာရှင်းလင်းပေးမှာပြောခဲ့ပါတယ်။တိုက်ခိုက်သူကအသက်60ကျော်အမျိုးသားဖြစ်ပြီးတော့အရှိ9လက်မကျော်ဓာတ်သား9လက်မကျော်ရှိတဲ့ဓာတ်ကိုအွန်လိုင်းကနေဝယ်ယူခဲ့တာပါသူကိုအခင်းဖြစ်ပွားတဲ့နေရာမှာပဲရဲတပ်ဖွဲ့တွေကဖမ်းဆီးရမိခဲ့ပါတယ်ရှင်
ဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာနှစ်သက်ကူးနေကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တည်ဆောင်းသူအရေအတွက်ဟာအနည်းဆုံး48ယောက်ရှိခဲ့ကြောင်းအတည်ပြုလိုက်ပါတယ်။ဂျပန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရပြင်းအား9.6ရှိတဲ့ငလျင်ကြောင့်ဟွန်ရှူကျော်အီရှီကာဝါ KI မှာထိခိုက်ပျက်စီးမှုအများပြားဖြစ်ခဲ့တာပါ။ဒါစင်နဲ့ချီတဲ့အင်ဂျီအဆောက်အဦတွေပျက်စီးခဲ့ပြီးတော့ဒေသခံအများအပြားပြက်စီးတွေအောက်ပိတ်မိနေပေမဲ့အရေအတွက်တော့အတိအကျမသိရပါဘူး။လမ်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့သလိုအ ਨੇ ဆုံးဒေသတွင်းသုံးလေယာဉ်ကွင်းတစ်ခုမှာပြေးလည်ပျက်စီးသွားတာကြောင့်အရေးပေါ်အကူအညီပေးအပ်မှုတွေအခက်အခဲတွေလည်းကြုံနေကြရပါတယ်။ငလျင်ကျောက်ဒေသတွင်းမှာအမြင့်တမီတာကျော်ဆူနာမီရေလိုင်းတွေပေါ်ပေါက်ခဲ့ပြီးတော့ကားတွေအိမ်တွေရေထဲမျောပါခဲ့သလိုငါးဖန်သင်းမော့တွေလည်းထိခိုက်ပျက်စီးခဲ့တာပါရှင်။
တိုကျိုမြို့ဟန်နေဒလေစိတ်မှာကမ်းခြေဆောင်တက်လေရင်ငယ်နဲ့ဂျပန်လေချောင်းလိုင်းလေရင်တို့တိုက်မိခဲ့တဲ့အတွက်မီးလောင်မှုဖြစ်ပွားခဲ့ပေမဲ့လေရင်ပေါ်မှာပါတဲ့ခီးသည်တွေနဲ့အမှုဒဏ်389စလုံးမီးလောင်မှုကနေလွတ်မြောက်ခဲ့ပါတယ်။ကမ်းရိုးတန်းဆောင်တက်မှာတော့လေရင်အမှုဒဏ်6ဦးနဲ့5ဦးပျောက်ဆုံးနေပြီးတော့ကပတိန်ကတော့လွတ်မြောက်သွားတယ်လို့ကမ်းခြေဆောင်တက်ဖွဲ့ပြောရေးဆိုခွင့်ရှိသူတူကပြောပါတယ်။ဂျပန်ရုပ်သံလွှင့်ဌာန NHK ရဲ့ဓာတ်ရိုက်ထုတ်လင်းပြသတဲ့ဗီဒီယိုဖိုင်မှာတော့ဂျပန်လေချောင်းလိုင်း Airbus A350 လေရင်ဟာပြည်လဲမော်ကိုတက်ပြီးတဲ့နောက်ပိုင်းမှာလမ်းချော်သွားတာကိုတွေ့ခဲ့ရပါတယ်။လေရင်ကိုမီးမလောင်အောင်ကယ်ဆေးသမားတွေကအပြင်းအထန်ကြိုးစားကြပြီးမယ်နောက်ပိုင်းမှာလေရင်ကတော့မီးဆွဲလောင်ခဲ့ပါတယ်။ဒီလေရင်တိုက်မှုဟာနှစ်တစ်ကူနေကအင်အားပြင်းငလျင်လှုပ်ခဲ့တဲ့နေရာမှာရှိတဲ့ကယ်ဆေးစခန်းတွေရှိတဲ့ဂျပန်အနောက်ပိုင်းကမ်းရိုးတန်းနီအီဂါတာလေစိတ်ကိုကူညီကယ်ဆေးပစ္စည်းတွေပေးပို့ဖို့တွားနေတဲ့လေရင်လည်းပါဝင်တယ်လို့ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမက်ခင်းလေးနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြည်ပချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့သခိုင်းတိုင်းကောလီမျိုးဘက်ကစီရေးအခြေအနေကိုစပြောပြပေးပါမယ်။ကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့ကောလီမျိုးကိုစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အယက်သားအ ਨੇ စုံ6ဦးသေဆုံးပြီးတော့15ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ကောလင်းပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါရယ်။ထီကြိုင်မျိုးမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနေ့စဉ်ရက်ဆက်ဖြစ်တိုက်ပွဲတွေရှိနေတာပါ။သခိုင်းတိုင်းကအခြေအနေကိုကိုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင်
။တော်လိုင်းတပ်ဖွဲ့တွေတင်ပိုက်ပြီးပြည်သူ့အုပ်ချုပ်ရေးစနစ်ဖော်ဆောင်လည်ပတ်နေတဲ့ကောလင်းမျိုးကိုဇန်နဝါရီလ2ရက်ဒီကနေ့မနက်ပိုင်းမှာဝန်တိုအမြောက်တပ်ကနေပစ်လိုက်တဲ့လက်နက်ကြီးကြီးဈေးတဲကိုကြားခဲ့တာမှာအ ਨੇ စုံဒေသခံ6ဦးသေဆုံးခဲ့တယ်လို့ကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။သေဆုံးသူတွေဟာအမျိုးသား2ဦးနဲ့အမျိုးသမီး5ဦးဖြစ်တယ်လို့လည်းကောလင်းပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုလိုလက်နက်ကြီးနဲ့ပစ်ကတ်ခံရတဲ့အတွက်10ဦးသေဆုံးပြီး15ဦးတည်းမနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကြားသိရကြောင်းကောလင်းဒေသခံ2ဦးကလည်း VOA ကိုအခုလိုပြောပြပါတယ
်။ခွဲလောက်ကဖြစ်တာရှင်ရှိခွဲလောက်ကခင်ကတော့ဝင်းတူကနေပဲတန်းတန်းပြစ်နေတာကောလင်းကလေတော်တော်ဆိုးတယ်တော်တော်အိမ်နေပေါ်ကြရင်လည်းတော်တော်ဆိုးတယ်ဒီနေ့ကဈေးတဲ့တွေကြတာ7ဦးဆုံးနေတယ်ဆရာရဲကတော့15ဦးလောက်တော့ကြားတယ
်လက်နေကြီး6ချက်ပြစ်ခတ်ခဲ့တာဖြစ်ပြီးဈေးစီကားနေချင်းကြားရောက်ပောက်ကွဲတာဖြစ်တဲ့အတွက်အခုလိုသေဆုံးဒဏ်ရာရတာတွေများပြီးဒဏ်ရာရသူတွေရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်ကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့အမျိုးသား2ဦးသေဆုံးပြီးအမျိုးသမီး5ဦးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဝန်သူမျိုးအမြောက်တပ်ကနေကောလင်းမျိုးကိုမကြာခဏပစ်ခတ်နေတာဖြစ်ပြီး2023ခုနှစ်ဒီဇင်ဘာလ28ရက်နေ့ကလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်အမျိုးသား2ဦးသေဆုံးခဲ့ပြီးတပ်တော်100ကျော်ရှိတဲ့ဆရာတော်တစ်ပါးအပြင်2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စကိုင်းတိုင်းတဲကထီးချမ်းမျိုးဘက်မှာဆိုရင်လဲစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲတွေဆက်ရှိနေပြီးစစ်တပ်ဘက်ကအရသားတွေနေထိုင်တဲ့နေရာတွေကိုလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့ကံပေါက်ကြေးရွာကအသက်မပြည့်သေးတဲ့ကလေးငယ်တဦးသေဆုံးခဲ့ရပါသေးတယ်။တိုက်ပွဲဖြစ်တာမရှိဘဲကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့နေရာတွေကိုတိုက်ခိုက်ချိန်မှာအရသားတွေနေအိမ်ပေါ်ကျရောက်ပြီးသေဆုံးတာလို့ထိကြိုက်မြို့ကန်တဦးကအခုလိုပြောပြပါဗျာ။
ကိုကြီးရှိရဆိုချင်တဲ့နေရာကြီးလမ်းပြီးတာမပြည့်ရဘူးအဲ့လိုကြီးရောက်နေတာကျဲနေတော့တင်းအမားပြရပါတယ်အဲဒီသူတို့ပြနေရတာတောင်းလို့ရှိတဲ့နေရာတစ်ခုတော့ကြာပါဘူးဒီလိုအိမ်တွေကိုပြည့်ကြတာခုနကပြည့်ရလေးတယောက်ပြည့်ရလေးအဲ့ဒီနေရာကတိုက်ပွဲရှိတဲ့နေရာနေရာတကယ်တမ်းအဝေးကြီးတွေပါပဲတကယ်တော့နေရင်လိုဖြစ်နေရတယ်အယောင်နဲ့နေရတယ်နေကမလို့ပဲလားကျဲနေပေါ့ဖြစ်နေရတာမြေတော်မှာပဲတကယ်ဖြစ်တ
ာခွေတပ်ဖွဲ့တွေဟာထိကြမျိုးပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်ပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေပြန်လဲတိုက်ခိုက်နေတာပါအခုလိုစစ်တပ်ရဲ့လေကြောင်းကပစ်ခတ်မှုတွေကြောင့်2023ခုနှစ်ထဲမှာတင်အရသား30ဦးတက်မနေတေဆုံးခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြောပြပေးကြတာပါအခုဆက်ပြီးတော့နှစ်တကူအထူးစီစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်2023ခုနှစ်နှစ်ကုန်အမေရိကန်လွှတ်တော်မှာယူကရိန်းကိုစစ်ရေးအကူအညီဆက်ပေးကိစ္စအခြေအတည်ဆွေးနွေးမှုတွေဆက်ရှိနေပြီးတော့အပိသက်သဘောတူညီချက်မရခဲ့ပါဘူးအစိုးရအသုံးစရအတီးပြူရေးနဲ့ရွေးကောက်ပွဲကိစ္စတွေအပြင်အကြောင်းအရာတော်တော်များများသဘောထားကွဲလွဲချက်တွေလည်းရှိခဲ့တာပါဦးသိန်းထောက်ကတုံသက်တင်ပြပေးထားပါတယ်ရှင်
ဒီကရက်နေ့အတွင်းအမေရိကန်နိုင်ငံရဲ့အခြေအနေလွှတ်တော်အတွင်းစာဝန်ချက်တွေနဲ့ပတ်သက်လို့သုံးသပ်တဲ့အခါမှာနှစ်ကုန်ပိုင်းအထိသဘောတူညီချက်မရတာကတော့ယူကရိန်းနိုင်ငံကိုအကူအညီပေးရေးကိစ္စပဲဖြစ်ပါလေ။ယူကရိန်းနိုင်ငံကိုစစ်ရေးအရအကူအညီပေးမဲ့ကိစ္စမှာ Republican Party ဘက်ကတောင်ပိုင်းဒေသနယ်စပ်လုံခြုံရေးလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အသုံးစိတ်ကိုထည့်ပေးရမယ်ဆိုပြီးတော့တောင်းဆိုခဲ့ပါလေ။အမေရိကန်ပြည်အောင်စုအနေနဲ့တခြားနိုင်ငံတစ်ခုကိုစစ်ရေးအရအကူအညီပေးတဲ့ဘီလန်နဲ့ချီပြီးတော့သုံးစွဲမဲ့ကိစ္စမှာအမေရိကန်ပြည်တွင်းလုံခြုံရေးအတွက်ဦးစားပေးသုံးသင့်တယ်ဆိုတဲ့ကိစ္စမျိုးကို Republican Party ဘက်ကတင်ပြပြီးတော့နှစ်ဖက်သဘောတူညီချက်မရဘဲဖြစ်ခဲ့တာပါဒီကိစ္စက၈နှစ်အထိဆက်ပြီးတော့ညှိနှိုင်းရမယ့်သဘောမျိုးဖြစ်နေပါတယ်အမေရိကန်ပြည်တော်စုက2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့အချိန်နောက်ပိုင်းအမေရိကန်ဒေါ်လာ85ဘီလီယံယူကရိန်းအတွက်အကူအညီပေးရခဲ့ပြီးဖြစ်ပါတယ်အခုအမေရိကန်ဆိုရမြို့သားလုံခြုံရေးအသုံးစိတ်106ဘီလီယံတည်ပြုရေးဥပဒေဂျန်ထဲမှာယူကရိန်းအတွက်ဘီလီယံ60ပေးဖို့ထည့်သွင်းထားပါတယ်အမေရိကန်လွှတ်တော်အမတ်တွေနှစ်ကုန်အားလိုက်ရဲ့အိမ်ပြန်သွားတဲ့အချိန်ထိသဘောတူညီချက်မရခဲ့တာကြောင့်ယူကရိန်းကိုအကူအညီပေးရေးကိစ္စနှစ်ဆန်းမှဆက်ပြီးတော့ဆွေးနွေးကြပါလိမ့်မယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှမာကတော့အခုလိုပြောပါတယ် Democrats and Republicans understand
that there's more work ဥပဒေဂျန်ကိုအတည်ပြုနိုင်ဖို့အတွက်ဒီတဲ့ပို့ပြီးလှုပ်ဆောင်ရမယ်ဆိုတာဒီမိုကရက်ရော Republican တွေရောနားလည်ကြပါတယ်အမေရိကန်မျိုးသားလူညုံရေးကိုကာကွယ်ဖို့နဲ့အနောက်ကဘာကိုပို့ပြီးလုံခြုံအောင်ကာကွယ်ဖို့ဖြစ်ပါတယ
်ဒါမှမဟုတ် Republican ဘက်ကတောင်းဆိုတာကအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ပနိုင်ငံတစ်ခုကိုငွေချေးအကူအညီပေးမယ်ဆိုရင်ကိုယ်နိုင်ငံနဲ့ဂျာကိုကာကွယ်ဖို့အရေးဦးစားပေးလှုပ်ဆောင်ရမယ်လို့ဆိုပါတယ်ဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာအခက်အခဲဆုံးနဲ့အရှုပ်ထွေးဆုံးကိစ္စတွေတဲကတစ်ခုပါ1980ခုနှစ်တွေနောက်ပိုင်းအမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အဓိကဥပဒေကြီးကြီးမားမားပြဋ္ဌာန်းနိုင်ခဲ့ခြင်းမရှိပါဘူးအထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Mitch McConnell ကအခုလိုပြောပါလေ
We haven't passed a significant immigration bill since Reagan's second term
သမ္မတ Reagan အုပ်ချုပ်ခဲ့တဲ့ဒုတိယသက်တမ်းကတည်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ထူးထူးခြားခြားကျွန်တော်တို့အတည်ပြုနိုင်ခြင်းမရှိပါဘူးဒါကြောင့်ဒီကိစ္စကသိပ်မလွယ်ပါဘူးဒါပေမဲ့တိုင်းပြည်ကလိုအပ်နေတဲ့အတွက်ကျွန်တော်တို့ရလက်ထွက်အောင်တော့အပြင်းထန်ကြိုးစားနေပါတယ်။ဒီတိုင်းပြည်မှာလူဝင်မှုကြီးကြပ်ရေးကိစ္စကိုမကြခင်မဖြစ်မနေဖြစ်ရှင်းရဖို့ရှိနေပါတယ်
။အမေရိကန်အစိုးရတောင်းခံထားတဲ့မျိုးသားလုံခြုံရေးသုံးစိတ်ထဲမှာဟားမတ်စ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အစ္စရေးကိုပေးဖို့ဒေါ်လာ14ဘီလီယံထောက်ပံ့ဖို့လဲပါဝင်ပါတယ်။လေလာသူတွေကတော့အစ္စရေးကိုပေးမဲ့ကူညီကတိတ်ပြီးတော့အလော30ပေးရမယ်ကူညီမျိုးမဟုတ်ဘူးလို့ညင်ကြပါတယ်။ဣသရေလကိုပေးတဲ့အကူအညီနဲ့စာရင်ယူကရိန်းကိုပေးနေရတဲ့အကူအညီကအရေးပေါ်အကူအညီဆိုပြီးပြောနေကြပါတယ်။စစ်ရေးအကူအညီပြတ်တောက်သွားပြီဆိုတာနဲ့စစ်မြေပြင်မှာအရင်းနှိမ့်တဲ့အကျိုးဆက်တွေလည်းချက်ချင်းရင်ဆိုင်ရနိုင်ပါတယ်။ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကအစ်ပါမော့ခ်ဒူးလက်ဖြင့်နိုင်ငံသားကြီးဌာနနဲ့ယူကရိန်းအရေးတာဝန်ယူခဲ့ဖို့သူကောလင်ကလရီကအခုလိုမြင်ပါတယ်။
United States has done the preponderance of military support.
မဂမီလောဘကစီရေးရအကူအညီအများအများပေးထားခဲ့တာပါ။တကယ်လို့အကူအညီတွေမပေးနိုင်ဘူးဆိုရင်စစ်ဘက်ဆိုင်ရာအကြက်တဲကိုယူကရိန်းအနေနဲ့လက်တွေ့ချက်ချင်းရင်ဆိုင်ရမှာပါ။လက်နက်ခဲယံနဲ့ထောက်ပံ့ရေးပစ္စည်းတွေအများအများသုံးဖို့လိုတဲ့တိုက်ခိုက်ဖို့စစ်စင်ရေးနဲ့အရက်ဖတ်အဆောက်အုံတွေတိုက်ခိုက်ခံရတာကိုလေကြောင်းကအကာအကွယ်ပေးနိုင်မဲ့အကူအညီနှမျိုးစလုံးကိုလိုအပ်နေတာပါ
။ယူကရိန်းသမ္မတဗိုလ်လာဒီမီယာဇယ်လင်စကီကတော့အမေရိကန်ဘက်ကအကူအညီရအောင်မယ်လို့မျှော်လင့်တဲ့အကြောင်းအကောင်းပြင်မျှော်လင့်တာကိုပြောဆိုထားပါတယ
်
ကျွန်တော်တို့ပင်ပင်ပန်းပန်းစူးစမ်းလှုပ်ဆောင်နေပါတယ်အမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်သူတွေကျွန်တော်တို့ကိုတစ္ဆာမဖောက်ဘဲနဲ့ပန်းတန်ရောက်တဲ့အထိကူညီသွားမယ်ဆိုတာကျွန်တော်တို့တေချာပေါက်ပြောနိုင်ပါတယ
်ယူကရိန်းရေထောက်ခံသူတွေကလည်းအမေရိကန်လွှတ်တော်အနေနဲ့ယူကရိန်းကိုပေးတဲ့ကူညီပြက်ကွက်ခဲ့မယ်ဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုအနိုင်ရအောင်အားပေးလိုက်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုဝေဖန်နေကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းယူကရိန်းနဲ့ပတ်သက်ပြီးတော့သူ့ရည်မှန်းချက်ပြတ်မခံဘူးဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်
ယူကရိန်းမှာရှိတဲ့လူတိုင်း
ဥရောပနဲ့အမေရိကန်ပြည်ထောင်စုကလူတွေအားလုံးရုရှားအပေါ်ရန်လိုစိတ်ရှိတဲ့သူတွေအားလုံးနားလည်ဖို့ပါသူတို့ဘက်ကစစ်ဆက်ညှိနှိုင်းကျင်နေဆိုရင်စစ်ဆက်ညှိနှိုင်းပါကျွန်တော်တို့ကတော့အမျိုးသားအကျိုးစီးပွားအပေါ်အခြေခံပြီးလှုပ်ဆောင်သွားမှာပါ
ယူကရိန်းကိုကူညီပေးကိစ္စအမေရိကန်လွှတ်တော်အမတ်တွေကြားမှာအသုံးစိတ်တည်ပြုရေးဆွေးနွေးဖို့ကဇန်နဝါရီလ၈ရက်နေ့လွှတ်တော်စည်းဝေးတွေပြန်စတဲ့အချိန်နောက်မှာအစောဆုံးဖြစ်နိုင်ပါတယ်ဒါပေမဲ့လည်းစစ်ဆက်ညှိနှိုင်းမှုတွေကတော့လွှတ်တော်အားလိုက်ရဲ့အတွင်းမှာလည်းရှိနေကြပါခင်ဗျာ
The house will be in order
အမေရိကန်အစိုးရရဲ့ယက်တီချက်နဲ့ပတ်သက်လို့နောက်ထပ်လူတွေအာရုံစိုက်ပြီးတော့လေးလာနေကြတာကဂါဇာကမ်းမြောင်ဒေသပြည်ပခန့်နဲ့ပတ်သက်လို့အစ္စရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်ပဲဖြစ်ပါတယ်အော်တိုဘလ9ရက်နေ့ဂါဇာကမ်းမြောင်ဒေသဟာမတ်စစ်သွေးကြွတွေကအစ္စရေးနိုင်ငံထဲကိုဝင်တိုက်ပြီးအစ္စရေးပြည်သူထောက်နေရာလောက်တည်ကြည်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကလက်တုံပြန်တိုက်ခိုက်မှုတွေအတွင်းမှာဂါဇာမှာရှိတဲ့ပါလက်စတိုင်းပြည်သူတွေ2000လောက်သေဆုံးခဲ့တယ်လို့ဂါဇာဘက်ကပြောပါတယ်ဒီလိုအရသားတွေသေဆုံးမှုအတွေ့ကန့်ကွက်မှုတွေတိုးလာခဲ့တယ်လို့အမေရိကန်ပြည်တွင်းမှာလည်းဂါဇာဒေသအပြစ်ကတ်ရစရေးမှာအမေရိကန်အစိုးရကဦးစီးဦးဆောင်တွန်းအားပေးပြီးတော့ဆောင်ရွက်ဖို့ဖိအားပေးတာတွေဖြစ်လာခဲ့ပါတယ်အစ္စရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်အပေါ်မှာမေးခွန်းထုတ်မှုတွေရှိလာခဲ့တယ်လို့တပ်ရဂျိုးဘိုက်ဒန်အစိုးရရဲ့ဂါဇာဒေသပြည်ပခန့်ရည်တည်ချက်အပေါ်မှာကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။စစ်သားပြွေးတွေမြို့ကြီးတော်တော်များများမှာပေါ်ပေါက်ခဲ့တာပါ။အမေရိကန်ပြည်ထောင်စုကဂျမ်ဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စစ်သွေးကြွတွေကအစ္စရေးနိုင်ငံသားထောက်နေရာလောက်ကိုတက်ဖြတ်ပြီး200ကျော်ကိုတစားကန်ဖြစ်ပြန်ပြီးဆွဲခဲ့တယ်။အော်တိုဘခွန်ရဲ့ဂျမ်ဖက်မှုကြီးပြီးရပိုင်းအတွင်းမှာပဲတပ်ရဂျိုးဘိုက်ဒန်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးစီကိုတွားရောက်တွေ့ဆုံအားပေးခဲ့တာပါအမေရိကန်ပြည်ထောင်စုဟာအစ္စရေးကိုအမြဲတစေထောက်ခံအားပေးနေတယ်ဆိုပြီးထပ်ခါတလဲလဲပြောဆိုခဲ့ပါတယ်နိုင်ငံရေးသုံးသပ်သူအော်ရန်ဒေးဗစ်မီလာကအခုလိုသုံးသပ်ပါတယ
်ဂျိုးဘိုက်ဒန်အလုံး
တမရဂျိုးဘိုက်ဒန်ကလည်းတခြားခေတ်သစ်အမေရိကန်တမရတွေလိုပဲသူတို့ဟာအစ္စရေးရဲ့သမိုင်းမှာသူတို့ကိုယ်တိုင်ပါဝင်တဲ့သူတွေလို့သတ်မှတ်ထားကြတာပါဝင်းကြီးချုပ်တွေတခြားခေါင်းဆောင်တွေနဲ့ဆက်ဆံရေးဟာဆယ်စုနှစ်နဲ့ချီးကြာထူထောင်ခဲ့တဲ့ဆက်ဆံရေးပါအခုပြည်ပကစဖြစ်တဲ့အချိန်မှာလဲစစ်ဖြစ်ပွားနေတဲ့နေရာကိုကိုယ်တိုင်သွားမယ်ဆိုပြီးမရမကပြောခဲ့တာပ
ါဒါပေမဲ့လည်းနှစ်လကျော်ကြာလာတဲ့အချိန်ဟာမတ်စဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ကိုအစ္စရေးဘက်ကဘုံကျဲတက်ခိုက်တာမြေပြင်ကနေထိုးစစ်စင်နာရီကြားပါလက်စတိုင်းပြည်သူတွေ2000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့လူတွေထောင်ထဲချီသေဆုံးခဲ့ပြီး5000လောက်ထိခိုက်ဒဏ်ရာရခဲ့ပါလေ။ဆယ်စုနှစ်ကြီးစီရေးပြည်ပခတွေနဲ့ပိုတဲ့သွေးထက်သန်ယူတက်ခဲမှုတွေပေါ်ပေါက်ခဲ့ပါလေ။ဒါကြောင့်လည်းအစ္စရေးဘက်ကရက်သားတွေကိုပါမချမ်းမဲ့ဘယ်သူပါမခွဲခြားဂါဇာကိုဘုံကျဲတက်ခဲ့နေတယ်ဆိုပြီးတခြားနိုင်ငံတကာကအစ္စရေးကိုဝေဖန်နေတဲ့အချိန်မှာတပ်ရဂျိုးဘိုင်ဒန်ကိုယ်တိုင်ကလည်းအစ္စရေးဝန်ကြီးချုပ်နာတာညာဟုအနေနဲ့သူရဲ့သဘောထားတင်းပါတယ်အစိုးရအဖွဲ့ရဲ့ကိန်းတွေပုံကိုပြောင်းလဲသိပြီးဆိုပြီးဝေဖန်ပြောဆိုလာပါတဲ့အမေရိကန်ပြည်ထောင်စုနယူးယောက်နဲ့တခြားမြို့ကြီးတွေမှာထောင်နဲ့ချီတဲ့အမေရိကန်တွေလမ်းပေါ်ထွက်ပြီးဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်တဲ့အစ္စရေးထိုးစစ်အတွင်းပါလက်စတိုင်းပြည်သူတွေသေဆုံးခဲ့မှုအတွေ့ဆန္ဒပြခဲ့ကြပါတယ်ဂါဇာဒေသအပြစ်ခတ်ရစေးတောင်းဆိုခဲ့ကြသူတွေထဲမှာအမေရိကန်နိုင်ငံသားဝင်ကြီးဌာနဝန်ထမ်းတချို့နဲ့အစိုးရဝန်ထမ်းတွေလည်းပါဝင်ခဲ့ပါတယ်Chicago Council of Global Affairs ကနိုင်ငံရေးသုံးသပ်သူ Elizabeth Shackford ကအခုလို VOA ကိုပြောပါတယ
် People on the inside of the State Department have been watching our policy towards Israel
နိုင်ငံရေးဌာနရဲ့မှရှိတဲ့လူတွေက Israel နဲ့ပတ်သက်လို့ကျမတို့ရဲ့မူဝါဒကိုနှစ်ပေါင်းများစွာစောင့်ကြည့်နေကြတာပါဆယ်စုနှစ်နဲ့ချီပြီးတော့ကျမတို့က Israel ကိုစီးရီးအရချွင်းချက်မရှိအကြီးအကျယ်ထောက်ပံ့ခဲ့တာပါ Palestine အရေးမှာ Israel ဘက်ကလိုအပ်တဲ့လောက်လှုံ့ဆော်မှုဖိအားပေးနိုင်အောင်ဒီလိုစီးရီးရထောက်ပံ့ကူညီထားလို့ရထားတဲ့ရှိနေတဲ့ခွင့်ရကိုအတုံးမချနိုင်ဘူးလို့လည်းနားလေခံစားလာကြပါတယ
်ဒီဇီဘကထောက်ခံတဲ့ဆန္ဒပြပွဲတွေလည်းညကြီးတွေမှာလူတွေထောင်ထဲချီကျင်းပခဲ့ကြပါတယ်အော်တိုဘလာ9ရဲ့အစ္စရေးဟာမတ်စစ်ပွဲပြီးနောက်ပိုင်းမှာအရှေ့လေပိုင်းဒေသမှာအီရန်ကအာပိထောက်ခံနေတဲ့အုပ်စုတွေအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အချိန်တွေလည်းပိုများလာခဲ့ပါတယ်အီရန်ကျွတ်တော်နောက်ကံပေးထားတဲ့ဟူဒီစ်တပုံတွေကအမေရိကန်စစ်တပ်နဲ့ဂုံသင်္ဘောတွေကိုပယ်ထိန်သုံးဒရုန်းတွေမစ်ဆိုင်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်။အော်တိုဘာလာလည်းနောက်ပိုင်းမှာအီရတ်နဲ့ဆီးရီးယားကနေရာ၁၀ခုလောက်မှာအမေရိကန်တပ်ဖွဲ့တွေကိုပြင်းထန်ထားတဲ့တိုက်ခိုက်မှုအချိန်တရာကျော်ပေါ်ပေါက်ခဲ့တာပါ။အမေရိကန်အစိုးရဟာအစ္စရေးနဲ့ဂါဇာနယ်မြေကိုကျော်ပြီးစစ်ပွဲတွေဒေသရင်းကိုပြတ်မသွားအောင်ကိုပဲ အာယုံစိုက်နေတယ်ဆိုပြီးငိမ့်စာဒုတိယရေတပ်ဗိုလ်ချုပ်ကြီးမတ်မွန်ဂိုမာရီကဝေဖန်ပြောဆိုပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့လက်ဝေခံတပ်တွေကအမေရိကန်တပ်တွေကိုမြေပြင်မှာထိုးစစ်ဆင်နေသလိုရေပြင်မှာရှိတဲ့အီရန်ထောက်ခံပေးထားတဲ့ဟူသီသဘုံတွေကလည်းပင်လယ်ပြင်မှာအမေရိကန်စစ်သည်မောနဲ့ဂုံဒင်သည်မောတွေကိုတိုက်ခိုက်နေပါတယ်။ဒါကြောင့်လည်းငိမ့်စာဒုရေတပ်ဗိုလ်ချုပ်ကြီးမတ်မွန်ဂိုမာရီကအခုလိုသတိပေးပါတယ်။
Those will eventually lead to deaths at sea.
ပင်လယ်ပြင်မှာအကြဆုံးများတာတွေဖြစ်လာမယ်။ရေကြောင်းကုန်ပို့ဆောင်မှုကန့်သတ်ခံရမယ်။အာမခံကြီးပိုမြင့်ပြီးသင်္ဘောနဲ့ပို့ဆောင်ကားတွေများလာမယ်။ကမ္ဘာစီးပွားရေးကိုရိုက်ခတ်လာနိုင်ပါတယ်
။အမေရိကန်စစ်တပ်ကတော့ပင်လယ်ဒီအတွင်းပင်လယ်ပြင်ရေကြောင်းတက်ခဲမှုတွေကိုတုံ့ပြန်ဖို့နိုင်ငံတကာမာမိတ်တပ်တွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။တစ်ချိန်တည်းမှာဂါဇာဒေသတွေကယာနဲ့ချီတဲ့ပြင်းမှတ်တွေဟာမတ်စစ်သွေးကြွတွေချီတဲ့နေရာတွေကိုဣသရေလစစ်တပ်ကဆက်လက်တိုက်ခိုက်နေပြီးမြောက်ပိုင်းဒေသကိုမြေပြင်ထိုးစစ်တွေနဲ့ထိ ंछ ုပ်ခဲ့ပါတယ်။မကြာသေးခင်ဂျပန်အတွင်းကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဣသရေလဝန်ကြီးချုပ်ဗင်ဂျမင်နာတန်ညာဟုတို့ဆက်သွယ်စကားပြောခဲ့ကြပြီးအပြစ်ရက်ဖို့သမ္မတဘိုင်ဒန်ဘက်ကမပြောပေမဲ့အေဘီရောရဲ့ထုတ်ပြန်ချက်မှာဂါဇာဒေသလူသားချင်းစာနာမှုကူညီပေးသူတွေပါဝင်အရက်သားတွေကိုကာကွယ်ဖို့တိတ်ရေးကြည့်နေပြီဆိုတာနဲ့တိုက်ပွဲဖြစ်ပေါ်နေတဲ့နေရာလေးနဲ့ဝေးရမှုအကျပ်သားတွေဒီကိလုံကြုံစားသွားနိုင်အောင်ခွင့်ပြုဖို့အရေးကြီးတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုထားခဲ့ပါတယ်ခင်ဗျာ
။
အမေရိကန်နိုင်ငံရေးအခြေအနေကိုလေ့လာတဲ့အခါမှာလာမယ့်နှစ်2024ခုနှစ်သမ္မတရွေးကောက်ပွဲအခြေအနေနိုင်ငံရေးအလားအလာနဲ့ပတ်သက်လို့လည်းလူတွေတော်တော်များများစိတ်ဝင်စားကြပါတယ်။သူသဖြင့်သမ္မတအောက်ဒေါ်လေထရန့်အပေါ်မှာရာဇဝတ်မှုတွေနဲ့တရားစွဲဆိုထားတဲ့အချိန်ဖြစ်တာကြောင့်သမ္မတဒေါ်လင်ထက်အနေနဲ့ရွေးကောက်ပွဲမှာဝင်သင့်မဝင်သင့်အငင်းပွားမှုတွေလည်းရှိနေပါတယ်။နောက်တစ်ခုကတော့သမ္မတဒေါ်လင်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်တို့ပဲရှင်းပြိုင်မဲ့ရွေးကောက်ပွဲတက်တက်ဖြစ်နေမလားဆိုပြီးတော့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။သမ္မတဒေါ်လင်ထရန့်ရောလက်ရှိသမ္မတဂျိုးဘိုက်ဒန်ရောအသက်အရွယ်ကြီးရင်သူတွေဖြစ်တဲ့အတွက်သူတို့နှစ်ယောက်ရဲ့အသက်အရွယ်နဲ့ပတ်သက်လို့အားမလို့အားမရပြောကြတာမျိုးတွေလည်းရှိနေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့လာမယ့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုရဲ့ဝန်ကြီးလို့တင်စားတဲ့ဆန်တန်ဘိုးထားမှုတွေအတွက်တိုက်ပွဲဖြစ်တယ်ဆိုပြီးပြောဆိုနေပါတယ်။သူရဲ့မဲဆွယ်စည်းရုံးမှုတွေမှာဒီတန်ဘိုးထားမှုတွေအတွက်အဓိကထားလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းနောက်အမေရိကန်ပြည်သူတွေရဲ့စီးပွားရေးပုံမှုကောင်းမွန်ဖို့အမျိုးသမီးတွေရဲ့တည်ထားခွင့်ခွင့်ရေးရရှိဖို့နဲ့ဒီမိုကရေစီခွင့်ရေးတွေကိုကာကွယ်ဖို့လှုပ်ဆောင်သွားမယ့်အကြောင်းအခိုင်အမာပြောဆိုထားပါတယ်။အဓိကအားဖြင့်တော့အမေရိကန်ပြည်သူတွေရဲ့ဘဝပုံပုံကောင်းမွန်အောင်လုပ်ဆောင်ပေးမယ်ဆိုတာကိုသမ္မတဂျိုးဘိုင်ဒန်ကမက်ဆန်ဒါရှင်တွေကိုနားချပြနေတာပါ။အဓိကပြိုင်ပွဲဖြစ်လာနိုင်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာတခြားဒီမိုကရက်ပါတီဝင်တွေကိုနိုင်ခဲ့ရင်တောင်မှသူ့ကိုရွေးကောက်ပွဲမှာနိုင်မှာမဟုတ်ဘူးဆိုပြီးသမ္မတဂျိုးဘိုင်ဒန်ကယုံကြည်ကြည်ပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်မက်ဆန်ဒါရှင်တော်တော်များများစိုးရိမ်နေကြတဲ့အကြောင်းအရာတွေရှိနေပါတယ်။စစ်တမ်းကောက်ယူသူတွေရဲ့အဆိုအရစီဘွားကြီးနဲ့ပတ်သက်လို့စိုးရိမ်ကြတာရှိနေတဲ့အချိန်ထဲမှာသမ္မတဘိုင်ဒန်ရဲ့အသက်အရွယ်ပေါ်မှာလည်းစိုးရိမ်နေကြတာပါ။လာမယ့်နှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာသမ္မတဂျိုးဘိုင်ဒန်အသက်82နှစ်ပြည့်မှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဒေါ်နယ်ထရန့်ရဲ့၄နှစ်ပိုကြီးပြီးရွေးကောက်ပွဲထပ်မံအနိုင်ရခဲ့ရင်အမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်ခဲ့တဲ့သမ္မတဟောင်းရော်နယ်ရီဂန်ရဲ့၅နှစ်ပိုကြီးမှာဖြစ်ပါတယ်။ဒီပေါ်မှာစိုးရိမ်ချက်ကသမ္မတဘိုင်ဒန်ကိုထောက်ခံရေးမထောက်ခံရေးစင်စားစရာဖြစ်လာတယ်လို့ blueprint လူလူစစ်တမ်းကောက်ခံရေးအဖွဲ့ JK Evan Ruth Smith ကပြင်ပါတယ
် voters are not comfortable with the age of either of our candidates I think the age factor is
မဲဆန်နာရှင်တွေကကိုယ်စားလှယ်လောင်းနှစ်ယောက်စလုံးရဲ့အသက်တွေပေါ်မှာတိတ်ပဝင်မကြကြပါဘူးအသက်အရွယ်ကိစ္စကအဓိကပြဿနာဖြစ်လာတယ်တချို့ကဖြစ်ပြန်ပြီလားဒီနှစ်ယောက်ပဲလား Trump နဲ့ Biden ပဲပြိုင်ကြအောင်မလားဆိုတာမျိုးမေးလာကြတယ
် neither of them spring
သမ္မတဒေါ်နယ်ထရန့်ကလည်းရာဇဝတ်မှုတော်တော်များများနဲ့အမှုရင်ဆိုင်နေရခြင်းဖြစ်ပါတယ်။တရားရုံးမှာရင်ဆိုင်နေရတဲ့အချိန်တွေအပြင်ဘက်မှာရသလောက်မဲဆွယ်ပြီးဂျိုးဘိုင်ဒန်ကိုထိုးနှက်ဝေဖန်တိုက်ခိုက်နေပါတယ
်
။သူ့လက်ထက်ကကုန်စည်နှုန်းတွေတလောက်မတက်ဘူး။အရှိအလေပိုင်းမှာစစ်မဖြစ်ဘူး။ယူကရိန်းကိုရုရှားကမကျူးကျော်ခဲ့ဘူး။တရုတ်လည်းဒီလောက်အင်အားပြနိုင်တာမျိုးမရှိခဲ့ဘူးဆိုပြီးဒါမျိုးတွေပြောဆိုစည်းရုံးနေတာပါ။
ဒေါ်နယ်ထရန့်ကတော့သူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်ခြားကိုပိတ်ပစ်ဖို့လုပ်မယ်စွန့်ရင်လုံခြုံမှုအတွက်ရေနံနဲ့သဘာဝတံခွေတူးဖော်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုနေပါတယ်ဂျိုးဘိုင်ဒန်ဟာအာနာရှင်ဆန်နဲ့သမ္မတလို့ဆွဆွဲပြီးသမ္မတဂျိုးဘိုင်ဒန်ကတော့ဒီဆွဆွဲချက်ကိုညှင်းဆိုနေပါတယ်ဒ ဘာဖြစ်ဖြစ်အမေရိကန်ပြည်သူတွေဟာသူတို့ဘလို့သမရမျိုးကိုရမယ်ဆိုတာကိုရွေးကောက်ဝယ်ပြီးရှင်းရှင်းလင်းလင်းသိရမှာဖြစ်ကြောင်းပါခင်ဗျာ
Make America Great Again
ရွေးကောက်ပွဲနဲ့ဆက်စပ်တဲ့နိုင်ငံရေးဖြစ်စဉ်တစ်ခုကတော့အမေရိကန်ပြည်ထောင်စုကိုလိုရာဒိုပြည်နယ်မှာ Republican Party တွင်သမရပနာမရွေးချယ်ပွဲရှင်းနေကျင်းပါတဲ့အခါမှာသမရဟောင်းဒေါ်နယ်ထရန့်ရဲ့အမည်ကိုရွေးကောက်ခံကိုယ်စားလှယ်လောင်းအဖြစ်မဲပြားပေါ်မှာရေးထိုးခွင့်ပေးမှာမဟုတ်ဘူးဆိုပြီးကိုလိုရာဒိုပြည်နယ်တရားဆုံးချုပ်ကဒီဇင်ဘာလ18ရက်နေ့မှာဆုံးဖြတ်လိုက်တာပါ2021ခုနှစ်ဇန်နဝါရီလ6ရက်အမေရိကန်လွှတ်တော်ဦးဒေါ်နယ်ထရန့်ကိုထောက်ခံသူတွေဝင်ရောက်စီးနင်းခဲ့မှုမှာထရန့်ပါဝင်ခဲ့တဲ့ခန့်ကန်တာကြောင့်သမ္မတရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြေဘူးဆိုပြီးဒီမိုကရက်ပြည်နယ်ဥချုပ်ရေးမှုတွေခံထားတဲ့ပြည်နယ်တရားသူကြီးတွေကဆုံးဖြတ်ခဲ့တာပါအမေရိကန်ပြည်ထောင်စုသမိုင်းမှာဒေါ်နယ်ထရန့်ဟာသမ္မတရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြေဘူးဆိုပြီးပြည်နယ်တစ်ခုကပထမဆုံးငင်းပယ်ခံရသူဖြစ်လာပါတယ်ဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမှုတွေကတော့ဒီကိစ္စကိုဖက်ဒရယ်အစိုးရတရားရုံးချုပ်မှာအယူခံဝင်မယ်လို့ပြောဆိုထားပါတယ်။သမ္မတအောင်ဒေါ်နယ်ထရန့်ဟာအိမ်ချမ်းမြေလုပ်ငန်းအတွက်ဘဏ်တွေအာမခံကုမ္ပဏီတွေနဲ့တခြားသူတွေပေါ်လိမ်လည်ခဲ့တဲ့ဆိုပြီးနယူးယောက်တရားရုံးမှာသူ့ကိုဆွဲဆိုထားတဲ့အမှုအတွက်အမှုရင်ဆိုင်နေရခြင်းလည်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ဟာ Republican Party တွင်းမှာလူထုထောက်ခံမှုအများဆုံးနဲ့ရှေ့ဆုံးကပြင်းနေစေဖြစ်ပါတယ်။2021ခုနှစ်နစ္စန်ပြီးဆုံးခဲ့တဲ့၄နှစ်သမ္မတသက်တမ်းအတွင်းနဲ့နောက်ပိုင်းကာလတွေမှာရှာဆွေးမှုတွေကျွလွန်နေဆိုပြီးပြည်မှု60တမှုနဲ့တရားစွဲဆိုခံထားပါလေ
Yes or 221 and the nays are 212 the resolution is adopted
နောက်ထပ်နိုင်ငံရေးဖြစ်စဉ်တစ်ခုကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုအပြစ်ပေးရယူရေးစုံစမ်းစစ်ဆေးဖို့ Republican အမတ်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကဒီဇင်ဘာလဒုတိယပတ်အတွင်းခွင့်ပြုချက်ပေးလိုက်ပါတယ်အော်လတော်မှာရှိတဲ့ Republican အမတ်212ယောက်စလုံးကသမ္မတ Biden ကိုအရေးယူဖို့ထောက်ခံပြီး Democrat အမတ်212ယောက်ကကန့်ကွက်ခဲ့ပါတယ်။အထက်လွှတ်တော်မှာဆက်လက်ကြားနာပြီးဖွဲ့စည်းပုံမှာဖော်ပြတဲ့အတိုင်းကြီးလေးတဲ့ရာဇဝတ်မှုနဲ့အမာရွင်ကျူးလွန်တယ်လို့သတ်မှတ်ခံရရင်ရာဒူးကထုတ်ပယ်ခံရတဲ့အထိအဆုံးစွန်အရေးယူတာမျိုးတွေလည်းဖြစ်သွားနိုင်ပါတယ်။သမ္မတ Biden ရဲ့သားဖြစ်သူ Hunter Biden ရဲ့ပြည်ပစီးပွားရေးလုပ်ငန်းတွေပေါ်ကနေသမ္မတ Biden ရဲ့မိသားစုအကျိုးအမြတ်ရယူခဲ့တဲ့ဆိုပြီး Republican Party လွှတ်တော်အမတ်တွေကဆွဆွဲခဲ့တာပါ။သမ္မတ Biden ကတော့အခုလိုသူနဲ့သူသားသမီးကိုရေးယူစုံစမ်းဖို့လွှတ်တာနဲ့ပတ်သက်ပြီး Republican တွေရဲ့ဦးစားပေးချက်ကိုပြန်လည်မေးခွန်းထုတ်ရင်းသူ့ဘက်ကအမာရွင်တစုံတရာလှုပ်ဆောင်တာမရှိဘူးလို့ငြင်းဆိုပါလေ။ Republican တွေဟာအမေရိကန်ပြည်သူတွေကိုကူညီရမယ့်အစားပုံပြီးကောင်းကောင်းပုံပုံနေထိုင်နိုင်အောင်ထောက်ပံ့ပေးရမယ့်အစားမဟုတ်တဲ့အလိညာတွေနဲ့သူ့ကိုထိုးနှက်ဖို့အာရုံစိုက်နေတယ်ဆိုပြီးဝေဖန်တုံ့ပြန်ပါတယ်အမေရိကန်အစိုးရရဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လူတွေတော်တော်များများစိတ်ဝင်စားတာကအစိုးရသုံးစိတ်အတိမပြုနိုင်သေးတဲ့ကိစ္စပါဒါကြောင့်လဲလွှတ်တော်နဲ့အစိုးရကြားမှာသဘောတူညီချက်မရဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းရပ်တန့်သွားနိုင်ကောင်းရပ်တန့်သွားမယ်ဆိုတဲ့ခံမှန်းချက်တွေလည်းထွက်ခဲ့ပါတယ်ဒါကြောင့်လဲအစိုးရဘက်ကတင်ပြတဲ့အသုံးစိတ်ကိုဘယ်လိုညှိနှိုင်းမလဲဆိုတာကိုအများအားအောင်ဆက်ခဲ့ကြတာပါ
Cam Lagerdove Yay Captor Yay
အမေရိကန်အစိုးရအသုံးစိတ်နဲ့ပတ်သက်လို့ပဲသဘောထားတင်းမာတဲ့ Republican Party ဝင်တွေကအော်တိုဘာလအတွင်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုတာဝန်ကနေဖယ်ရှားဖို့မဲပေးဆုံးဖြတ်ခဲ့ကြပါတယ်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်တန့်မဲ့အရေးကိုရှောင်လွှဲနိုင်အောင်အစိုးရသုံးစိတ်ယာယီသဘောတူညီချက်ကိုသမ္မတဘိုင်ဒန်အစိုးရနဲ့အပေးအယူလုပ်ခဲ့တယ်ဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌကိုယာယီကဖယ်ရှားခဲ့တာပါအမေရိကန်လွှတ်တော်မှာ18နှစ်ဒါဝင်ထမ်းဆောင်ခဲ့တဲ့ကေဗင်မက်ကတီကိုပြီးခဲ့တဲ့နှစ်ဇန်နဝါရီလကလွှတ်တော်ဥက္ကဋ္ဌဒါဝင်ထမ်းဖို့အတွက်အောက်လွှတ်တော်မှာ15ချိန်မဲပေးပြီးမှအတည်ပြုခဲ့တာဖြစ်ပါတယ်ဒါဝင်ထမ်းဆောင်ပြီး6လကြာမှယာယီကဖယ်ရှားခံခဲ့ရပါတယ်တမိုင်းမှာပထမဆုံးအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ကိုမဲပေးဖယ်ရှားခဲ့တာပါသူနေရာကိုဆက်ခံမှု Republican အမတ်တူဖြစ်တဲ့ Mark Johnson ကိုအော်တိုဝါလာဂုံမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့ကြပါတ
ယ် This speaker's office is going to be known for decentralizing the power here
ဒါတော့ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်အမေရိကန်နိုင်ငံရေးအခြေအနေသုံးသပ်ချက်တချို့ပါအမေရိကန်နိုင်ငံရဲ့အခြေအနေလွတ်တော်အတွင်းဆွေးနွေးချက်သဘောကွဲလွဲချက်တွေကနိုင်ငံတကာအခင်းချင်းဒီမိုကရေစီရဲ့လူခွင့်ရေးတရားမျှတမှုတိုက်ပွဲတွေအပေါ်မှာလည်းရိုက်ခတ်မှုတွေအနည်းနဲ့အများဆိုသလိုရှိနေပါတယ်။နိုင်ငံတကာအခင်းချင်းတွေကိုပြောင်းလဲသွားနိုင်တဲ့အနေအထားမျိုးရှိတဲ့အတွက်ရံဘက်နိုင်ငံတွေရောမိတ်ဆွေနိုင်ငံတွေကပါ မဟာမိတ်လက်တွဲဘက်တွေအားလုံးအမေရိကန်နိုင်ငံရဲ့အခြေအနေကိုအနီးကပ်အမြဲမပြတ်စောင့်ကြည့်နေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်သိထိုင်ဘူးပါ
2023ခုနှစ်ရဲ့အမေရိကန်နိုင်ငံရေးတုံ့တက်ချက်အထူးစီစဉ်ကိုဦးသိန်းထိုက်ဦးကတုံ့တက်တင်ပြထားတာနားဆင်ကြရတာပါရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာသတင်းပေးပို့ချက်တစ်ခုကိုပြောပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့နတ်ဖက်ကာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ကုတ်ခိုင်မြို့မှာတော့လေကြောင်းတိုက်ခတ်တာနဲ့လက်နက်ကြီးထိမှန်တာကြောင့်အရသာထိခိုက်ဒေဆုံးတာတွေရှိသလိုနတ်ဖက်ကာမှာလည်းအလားတူဖြစ်နေတာပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်တာတွေရှိနေပါတယ်။ဒီသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာစစ်ကောင်စီတပ်နဲ့တပ်အန်ပလံ TNL အကြတိုက်ပွဲပြင်းထန်နေပြီးနတ်ဖက်ကာမြို့မှာတော့ကချင်တက် KIA နဲ့တိုက်ပွဲတွေရက်စက်ဖြစ်ပွားနေတာပါလက်တလောတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်ဒီနေ့ကတိုက်ပွဲတင်းတက်လာတာကဒီကုတ်ခိုင်မှာတိုက်ပွဲတင်းရှိမယ်ပေါ့နော်ကုတ်ခိုင်မှာတိုက်ပွဲဖြစ်တယ်ပြီးရင်ဒီနောင်ချိုဘက်မှာလည်းတိုက်ပွဲဖြစ်တာမျိုးရှိတယ်တိုက်ပွဲတင်းဒါတည်ရပြီးတော့မှာဒီတိုက်ပွဲအသေးကိုယ်တော်ကျမတို့စီမြောက်တ
ေးဖို့ TNLA ကကုတ်ခိုင်ကိုဝင်ရောက်တိုက်ခိုက်နေကြောင်းနတ်ဖက်ကာကိုတော့ TNLA ကတိုက်ခိုက်တာမဟုတ်ကြောင်းပြောပါတယ်ကုတ်ခိုင်ဒေသခံတယောက်ကတော့ဇီဒီကုန်းနေရာမှာတိုက်ပွဲပြင်းထန်နေကြောင်းနဲ့ကုတ်ခိုင်တိုက်ပွဲဟာ၄ရက်ရှိပြီဖြစ်ကြောင်းပြောပါတယ
်ဟုတ်ကဲ့အဲတော့ခြံနေရှိနေတယ်ဇီဒီကုန်းနေရာနဲ့ဇီဒီကုန်းကိုပြင်းတိုက်ခိုက်နေတာဘယ်နည်းလောက်ရှိနေလဲဆိုတော့ချောင်းကြီးက၄ရက်လောက်တော့ရှိ
ဇီဒီကုန်းတိုက်ခိုက်ချိန်တိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကလာရောက်တိုက်ခိုက်တာရှိပြီးဒီမနေ့မှာလေကြောင်းကချတဲ့ဘုံဟာမြို့လယ်မှာကျခဲ့တာကြောင့်လူ၅ယောက်ခန့်ထိခိုက်ခဲ့ကြောင်းနဲ့အရင်ရက်ကလက်နက်ကြီးကြီးထိမှန်တာကြောင့်ရက်ွက်၄မှာလူတူးသေဆုံးကြောင်းပြောပါတယ်ဒေသခံတချို့ကတော့မြို့ပေါ်ရက်ွက်အတော်များများမှာတိုက်ပွဲဖြစ်ပွားနေတယ်လို့အရသာအချို့ထိခိုက်သေဆုံးပြီးနေအိမ်အများပြားလည်းပျက်စီးရကြောင်းပြောပါတယ်ကိုခိုင်မြို့နယ်ကနတ်ဖက်ကရွာမှာလည်းတိုက်ပွဲဖြစ်ပွားတာ၅ယောက်ခန့်ရှိနေပြီးဒီကနေ့မှလည်းတိုက်ပွဲဆက်လက်ပြင်းထန်နေဆဲရှိနေပါတယ်အခြားဒေသကိုရှောင်တိန်နေသူနတ်ဖက်ကဒေသခံကတိုက်ပွဲဖြစ်ပွားတဲ့29ရက်နေ့ကနေစတင်ပြီးဖုန်းလိုင်းတွေအဆက်အသွယ်ပြတ်သွားကြောင်းနတ်ဖက်ကမှကြမ်းရှိနေသူတွေထံကတခါတရံမှဖုန်း message ရကြောင်းနဲ့လက်ရှိကြားသိရတဲ့နတ်ဖက်ကအခြေအနေကိုအခုလိုပြောပြပါတယ
်နတ်ဖက်ကဖုန်းမရဘူးကျွန်တော်တို့ subscribe တွေမဖြစ်ဘူးနော်မကူနိုင်ဘူးလားဖြစ်ပြောလိုက်လို့ရတယ်အဲ့ဒီနောက်ပိုင်းဆက်ပြောလို့မရတော့ခုကအဲ့မှာရှိတဲ့ကျွန်တော်တို့ကအကောင်လေးတရားနဲ့မရှိနေတော့တခါတည်းပြောလို့ရမြဲလည်းမရဘူးဘယ်လိုအိမ်ကအိမ်ဖက်မရတော့အတိအကျတော့မပြောနိုင်တော့ဒါနဲ့အိမ်မီးတဲ့ပြောပြစီကိုဘုံကြီးကျောင်းတို့စာတင်ကျောင်းတို့ဈေးတို့မိလောင်အဲ့ဒီလည်းတချို့လည်းမိလောင်ပြစီရတယ်ကြာဟိုရည်လူထိတဲ့လူတွေတော်တော်ကြားတယ်ဒီနေ့ဆိုတိုင်နေဦးရက်ကလေးတွေကအိမ်တိုင်ကြတာ6ရောက်လုံးပြီးသွားပြီလို့ကြားတယ်ကိုယ်လည်းတော်တော်များများဖြစ်ရကြတယ်။ကိုပြင်ထွက်မရတော့သေးကိမတည်ဘူးရှင်။အဲ့ဒီလေးလည်းနေလို့မရဘူး။သူကကြားတော့တော့ပြန်ပြောနေတာ။ပြီးတော့အပေါ်လေးလည်းနေကြည့်တော့ဝင်သူ။သူကဒီရွာထဲမှာပြန်ရွာအကြီးကြီးဖြစ်နေတယ်လို့တော်တော်များများအိမ်ထဲမှာဝင်ခိုးသွားတော့အဲ့ဒီကရင်ရှိတဲ့ကောင်ကျင်းနေကြတယ်ဒီလိုလေးနေကြအဲ့လိုအလိုအိမ်တွေကဖြစ်နေ
တယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့နတ်ဖက်ကာမှာတိုက်ပွဲဖြစ်နေရအနည်းဆုံး300ခန့်ရှိနေပြီးဖုံးဆက်သွယ်လို့မရတာကြောင့်အခြေအနေအသေးစိတ်မသိရကြောင်းပြောပါတယ
်။တန်းမြောင်ဘက်ကတော့ကျွန်တော်တို့ဖုံးလိုက်တဲ့ဆက်သွယ်မရတော့ဖြစ်။ဥပမာတက်ကဖုံးတယ်လဲအကုန်လုံးလိုက်တာ။ကျုပ်ဖုံးတယ်လဲဒီဘက်မှာခက်ခဲတွေများရှိတယ်။ဟိုနတ်ဖက်ကာဘက်မှာကတော့တက်ဘက်ကတော့ရှိဖို့တော့ရှိပါတယ်ဒါပေမဲ့အဲ့ချင်းရောဒေးစီကတော့ဘာမှမသိဘူးဖြစ်နေတာအဲ့တော့17လောက်ပါတယ်ဟိုမှာပြတာတော့အခုသူမြက်လာတော့ရှိပါပြီကျွန်တော်ဖွင့်သူတွေလည်းဆက်တော်ကြည့်တော့ဘာမှဘုံလည်းမရှိဘူးလို့ပဲပြောတ
ာကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းဆက်ပြောပါတယ်ကိုကန့်ဒေတာလောက်ကင်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီဇင်ဘာလ31ရက်နေ့ကလေကြောင်းကတိုက်ခိုက်တာကြောင့်အရသာတယောက်တည်ဆုံးခဲ့ကြောင်းနဲ့တိန်းနီမျိုးဘက်မှာစစ်ကောင်စီကလက်နက်ကြီးပစ်ခတ်တာကြောင့်အရသာ3ဦးထိခိုက်ခဲ့ကြောင်းကိုကန့်တက် MMDA ကသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ဒေတာတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိပါဘူးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကမြို့ဘက်ကကြိုက်ပွဲအခြေအနေကိုကိုစံကျော်ကပြောပြပေးကြတာပါရှင်။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့ဘွဲရတဲ့သူတွေနှစ်စဉ်ရာနဲ့ချီပြီးတော့ရှိကြပေမဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်ခြင်းမရှိဘဲနဲ့တဖြည်းဖြည်းနှိမ့်ချလာနေရပါတယ်။ဒါနဲ့ပတ်သက်ပြီးတော့လေးလာထားတဲ့ဦးစိုးမင်းကနေပြီးတော့အခုလိုစူးစီးတင်ဆက်ပေးထားပါတယ်ရှင်။
နိုင်ငံမှာဒီပလိုမာပေးတဲ့စိုက်ပျိုးရေးသိပ္ပံအကြောင်းတချို့ရှိသလိုဘွဲ့ဒီဂရီပေးတဲ့တကူသီသောစိုက်ပျိုးရေးတက္ကသိုလ်ကတော့ပြင်မနာမြို့အနီးကရေစင်းမှာရှိပါတယ်။အဲ့ဒီတက္ကသိုလ်ကနေနှစ်စဉ်စိုက်ပျိုးရေးဘွဲ့ရပေါင်းရာနဲ့ချီထွက်ရှိပါတယ်။အဲ့ဒီလိုစိုက်ပျိုးရေးနဲ့နှစ်စဉ်ဘွဲ့ရသူတွေအများအများရှိပေမဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကဖွံ့ဖြိုးမှုမရှိဘဲနှိမ့်ချလာပါတယ်။ဒါတွေဟာဘာကြောင့်မလဲ။ဒါနဲ့ပတ်သက်ပြီးတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကဘွဲ့ရပြီးကုလသမဂ္ဂစာနယ်ဇင်းကနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်ဇော်ထွန်းကအခုလိုပြောပါတယ်
။ဒီကျွန်တော်စိုက်ပျိုးရေးတက္ကသိုလ်ဇင်းအားလုံးကိုယ်တိုင်ကပေါ့နော်။အိမ်ကထားလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်အလုပ်အကိုင်အခွင့်အလမ်းပေါ်တယ်ဆိုပြီးတော့ပဲဖြစ်ဖြစ်ပေါ့နော်။ဒီလိုမျိုးတွေနဲ့လာပြီးတော့တကြတယ်။တချို့တွေလေးဘွဲ့ရပြီးတဲ့အခါကျရင်ကျွန်တော်စိုက်ပျိုးရေးမလုပ်တဲ့သူတွေလည်းရှိတယ်လို့စိုက်ပျိုးရေးလုပ်တဲ့အခါမှာဆိုရင်လည်းတကယ်ကျွန်တော်တို့ဒီစိုက်ပျိုးရေးကကြတော့အခြားလုပ်ငန်းတွေနဲ့မတူဘူးပေါ့နော်။ဘာလို့ဖြစ်လို့လဲဆိုရင်စိုက်ပျိုးရေးကဏ္ဍကကြတော့ကျွန်တော်တကယ်လက်တွေ့လုပ်ရတဲ့အခါမှာပင်ပန်းတဲ့ဟာတွေရှိတယ်။ကျွန်တော်ရှင်နဲ့ပွက်ထဲဆင်းရတယ်ပေါ့နော်။အဲ့လိုမျိုးပင်ပန်းမနဲ့လုပ်ရတဲ့အခါကျတော့တချို့တွေလေကြတော့သဘောမကျဘူး။အဲ့ဒီအချိန်မှာတကယ်သူတို့ကိုယ်တိုင်တချို့တွေလေကလုံနေရတော့ညာလဲပဲ။တကယ်ထိထိရောက်ရောက်ပညာပေးတဲ့ကဏ္ဍတွေမှာအများကြီးအားနဲ့ကြတယ်ပေါ့နော်ကျွန်တော်တို့ရွာကိုသွားလိုက်တယ်ကျွန်တော်တို့ဒီမှာဟောပြောပွဲလေးတွေကျွန်တော်တို့အတိုင်းတာပေါ့နော်ကျွန်တော်တို့တကယ့်ကိုတောင်းသူတွေ apply လုပ်နိုင်မယ်နီးစနစ်တွေအထိမပေးတော့ဘဲနဲ့သူတို့ရဲ့ဒီအထက်ကချမှတ်ထားတဲ့ဟာလေးတွေနဲ့ပဲကွင်းဆင်းနေပြီးရင်ပြန်လာတယ်ပေါ့နော်ဒီလိုမျိုးလေးတွေနဲ့လှုပ်လာတဲ့အခါကျတော့တကယ်တောင်းသူတွေတိထိုက်တဲ့နီးပညာတွေကကျတော့ဟိုတောင်သူတွေလက်ထဲကိုမရောက်တဲ့အခါကျတော့တောင်သူတွေကသူတို့ရဲ့မီယိုဖလာလုပ်ငန်းတွေနဲ့အဲပဲသူတို့ရဲ့အတွေ့အကြုံတွေနဲ့ပဲလှုပ်လာတဲ့အခါကျတော့ဟိုဒီစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့နှိပညာပိုင်းနေမှာအရန်အားနည်းမှုတွေရှိတယ်ပေါ့နော
်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်ရန်အောင်မနဲ့တက္ကသိုလ်ကောလိပ်ဝင်ခွင့်သတ်မှတ်တာဟာလည်းတခြားကဏ္ဍတွေလိုပါပဲစိုက်ပျိုးရေးလုပ်ငန်းမှာလည်းထိခိုက်မှုတွေဖြစ်စေပါတယ်ရေဘူးရအဖြစ်စိုက်ပျိုးရေးကိုနေ့စဉ်ထိတွေ့ရတာဟာကျေးလက်မှာနေထိုင်တဲ့သူတွေကအများစုဖြစ်ပါတယ်အဲ့ဒီအတွက်ကျေးလက်ကကျောင်းသားတွေဟာသူတို့မိဘတွေရဲ့လက်ငုပ်မီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာတရတ္တအားပါဝင်လုပ်ကင်ကြရင်ကြောင်းတက်ကြရတာဖြစ်ပါတယ်အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းဟာသူတို့အတွက်မစိမ့်မဲနှိမ့်ဆဒူဝပတ်သက်နေပါတယ်ဒါပေမဲ့လည်းတကယ်တမ်းဆယ်တန်းအောင်တဲ့အခါမှာတော့မြို့ပေါ်ကကျောင်းသားတွေလိုအမှတ်ကောင်းကောင်းနဲ့အောင်တဲ့သူကနည်းပါတယ်အဲ့ဒီအတွက်စိုက်ပျိုးရေးတက္ကသိုလ်ကိုတက်ရောက်တင်ကြားခွင့်ရတဲ့ကျေးလက်ကဆယ်တန်းအောင်တဲ့ကျောင်းသားတွေကနည်းပါပြီးမြို့ပြတွေကအမှတ်ကောင်းတဲ့ကျောင်းသားတွေကပိုမိုများပြားတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးလဲရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကဘွဲ့ရပြီးကုလသမဂ္ဂစာနယ်ဇင်းကနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်နေမှာကြီးပြီးတော့ပေါ့နော်ချေးရွာမှာကြီးပြီးဆယ်ထန်းအောင်တဲ့သူတွေရဲ့အမှတ်ကဒါကဘသူဘလို့ပဲပြောပြောပေါ့နော်ကျွန်တော်မမိနိုင်ဘူးအဲ့အချိန်မှာကျတော့မြို့ပေါ်နေကျူရှင်ကောင်းကောင်းနဲ့ကျွန်တော်တို့တင်ရတဲ့သူတွေဒါမျိုးတွေပဲမိကြအဲ့အချိန်မှာဘာဖြစ်ကျွန်တော်တို့စတက်တဲ့နှစ်မှာတော့ကြုံဘူးတယ်ပေါ့နော်စတက်တယ်ကျွန်တော်တို့စတက်တဲ့နှစ်မှာဟိုကွင်းတွေဆင်းခိုင်းနေပေါ့နော်ကွင်းတွေလက်တွေ့ဆင်းခိုင်းနေအခါကျတော့အဲ့အဲ့ဒီမှာကျွန်တော်တို့တလနလနေပြီးတော့ပေါ့နော်အကုန်တော်တော်များများပေါ့နော်မြို့ဝလူတွေပြန်ပြီးတော့ပြန်သူတို့ရဲ့ဒီတက်ကတူကနေထွက်ပြီးတော့ခြားတက်ကတူပြောင်းကြရတယ်ရှိတယ်ပေါ့နော်ဒါတွေကလည်းကျွန်တော်အရန်ဆိုင်နေပေါ့နော်တစ်ခါတလေကျတော့အခုနောက်ပိုင်းဆိုရင်စိုက်ပျိုးရေးကအလုပ်ရတယ်ပေါ့နော်စိုက်ပျိုးရေးမှာတက်ရင်အလုပ်ရတယ်ကျွန်တော်တို့ဒီနိုင်ငံခြားအခွင့်အရေးတွေရှိတယ်ဒါမျိုးတွေပေါ့နော်အများကြီးကြုံလာတဲ့အခါကျတော့တချို့တွေဖေးမေးမိဘတွေကကျတော့သူတို့သားသမီးတွေစိတ်ဝင်စားမှုရှိလားမရှိလားလည်းမတူဒီမသိတော့ဘူးပေါ့နော်အဲ့ဒီကိုပဲပို့လိုက်တာဒါမျိုးတွေရှိတယ်အဲ့တော့အဲ့လိုဟာမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီအဲ့လိုသားသမီးတွေကတော့စိတ်ပါပဲနဲ့ကျောင်းမှာရောက်တယ်စားရီချက်ပြီးတော့ကျွန်တော်တို့ဟိုဟိုဘွဲရသွားတယ်ပေါ့နော်ဘွဲရပြီးတဲ့အခါကျတော့သူတို့ကိုယ်တိုင်ငါ့ကိုဒီလောကကိုစိတ်ဝင်စားအောင်ပေါ့နော်စိတ်ဝင်စားတဲ့အခါကျတော့အပြင်လောကထဲရောက်တဲ့အခါကျတော့လည်းတကယ်တောင်သူတွေကိုဒီပညာပေးနိုင်တဲ့ဟာမျိုးမှာသူတို့မှာဒီအခြေခံမရှိတော့တဲ့ဟာမျိုးတွေအများကြီးကြုံရတယ်ပေါ့နော်အဲ့တော့တချို့တလေဆိုရင်ဒီစိုက်ပျိုးလောကထဲမှာလုံနေပြီမဲ့အဲဟိုဘလို့မပြော်တော့ဘူးနောက်တစ်ခုကတောင်သူတွေကိုတကယ့်ကိုထိတိရဲအောင်မပေးတော့ဘဲနဲ့ဝန်ထမ်းတွေပဲဝင်လုပ်ပြီးတော့ဒီတိုင်းပဲပေါ့နော်ကျွန်တော်တို့ဟို ရုံတက်ရုံဆင်းအနေနဲ့သူတို့ရဲ့လုပ်ငန်းအနေနဲ့ပဲလှုပ်ဆောင်ပြီးတော့ဟိုတအားကြီးထိထိရောက်ရောက်မှဖြစ်တဲ့ဟာမျိုးတွေလည်းဒါကြုံရပါတယ်မြို့ပေါ်မှာကနေပြီးတော့ပြီးလာတဲ့သူတွေဆိုရင်ကကြတော့လေအဲ့ဒီပြဿနာလေးတော့ရှိတာပေါ့နော်သူတို့ကိုယ်တိုင်လည်းဒီဘွက်ထဲနုံထဲမှာမဆင်းကျင်တာတို့ပေါ့နော်အဲ့ဒီအခါကျတော့ဒီမှာစိုက်ပြွေးမှာလည်း line တွေတော့အများကြီးရှိတယ်ပေါ့နော်တချို့တလေကျွန်တော်တို့အဲ့ဒီတည်းဆင်းပြီးတော့လှုပ်เสียရမလို့တဲ့ line တွေရှိပြီးမဲ့တချို့တလေအဲ့ဒီ line တွေယူပြီးတော့မှဒီတောင်သူတွေလှုပ်တဲ့လုပ်ငန်းတွေကိုကြောက်ရွံ့ပြီးတော့ပေါ့နော်ကျွန်တော်တို့ဒီသူတို့ရဲ့ပညာပေးလုပ်ငန်းတွေကိုပါထိထိရောက်မပေးကျင်တဲ့သူတွေမပေးနိုင်တဲ့သူမျိုးတွေဒါတွေကကြုံရပါတယ်ဒါအားလုံးကိုအကြမ်းမြင့်အနေနဲ့ပြောတာပေါ့နော
်စိုက်ပျိုးရေးဌာနတွေဟာမြို့နယ်တိုင်းမှာရှိကြသလိုကျေးရွာအုပ်စုတွေစုပေါင်းထားတဲ့တိုက်နယ်တွေတောင်မှဝန်တန်းတွေထားရှိပါတယ်စိုက်ပျိုးရေးဌာနကဝန်တန်းအများစုဟာလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကဘွဲရလာကြသူတွေနဲ့စိုက်ပျိုးရေးသိပ္ပံကျောင်းစင်းတွေဖြစ်ကြပါတယ်ဒါပေမဲ့အဲ့ဒီစိုက်ပျိုးရေးဌာနကြီးအနေနဲ့လည်းစိုက်ပျိုးရေးကိုတကယ်အလုပ်လုပ်နေကြတဲ့တောင်သူလယ်သမားတွေနဲ့ထိတွေ့ပူပေါင်းဆောင်ရွက်တာတွေဟာတော်တော်ကိုနေပါလွန်ပါတယ်။အဲ့ဒီလိုပါပဲစိုက်ပျိုးရေးဌာနကိုတောင်သူလယ်သမားတွေကသူတို့ရဲ့အာယုံထဲမှာတောင်မရှိကြပါဘူး။အဲ့ဒီအတွက်စိုက်ပျိုးရေးဌာနဘာလုပ်နေမှန်းတောင်သူလယ်သမားတွေမသိသလိုတောင်သူလယ်သမားတွေဘာလုပ်နေမှန်းလဲစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူး။ဒီလိုအခြေအနေတွေကြောင့်ရလက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုမရှိရာကနေကျဆင်းလာပြီးတဖြည်းဖြည်းတိမ်ကောတော့မဲ့အခြေအနေကိုပါဆိုက်ရောက်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ဘွဲရအများပဲတိုးတက်မလာသေးတဲ့စိုက်ပျိုးရေးကဏ္ဍအကြောင်းကိုမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုပြောပြပေးပါမယ်။နှစ်ဟောင်းကုန်ဆုံးပြီးတော့နှစ်တကူရောက်လာပါပြီ။ဒီလိုအချိန်မျိုးမှာမငြိမ်းသေးတဲ့စစ်ပွဲတွေနဲ့ရင်ဆိုင်နေကြရတဲ့ယူကရိန်းနဲ့မြန်မာပြည်သူတွေရဲ့နှစ်သစ်ဆူတောင်းကငြိမ်းချမ်းရေးပဲဖြစ်ပါတယ်။ဟောင်းစာတင်ဆက်ပေးထားပါတယ်ရှင်။
မကြခင်မှာနှစ်ဟောင်းကနေနှစ်တက်ကူးပြောင်းတဲ့ကာလရောက်ရှိတော့မှဖြစ်ပါတယ်။အဲ့လိုနှစ်ဟောင်းကုန်ဆုံးပြီးတော့နှစ်တက်အခုမှကဘာရရက်ကနိုင်ငံတွေပျော်ပွဲရှင်ပွဲနဲ့မီးရှူမီးပန်းဖောက်ပြီးတော့တညလုံးကကုံကြိုဆိုကြပါတယ်။မြန်မာနိုင်ငံမှာလည်းနှစ်တက်ကူးနေ့ကိုလူငယ်တွေအများကြီးပါဝင်ပြီးတော့ပျော်ပွဲရှင်ပွဲလုပ်ပြီးကြိုဆိုကြတာဟာနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ပြည်သွင်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှစ်တက်ကူးပွဲတွေဟာတိတိတတနဲ့၆ကက်သွားပြီးတော့စစ်မီးတွေကြမှာပဲဖြတ်တန်းလာခဲ့တာဟာဒီလာမဲ့နှစ်တကူအချင်းဆိုရင်၃နှစ်တင်းတင်းပြစ်ခဲ့ပါပြီ။အလျားသူပဲယူကရိန်းမှာလဲရုရှားကအကျူကျော်စစ်ဆင်နွှဲလိုက်ပြီးနောက်ပိုင်းနှစ်တကူကြိုဆိုတဲ့သူတွေမရှိသလောက်ဖြစ်ခဲ့ပြီးတော့အေးခဲနေတဲ့ရာသီဥတုကိုအန်တုပြီးစစ်ပွဲတံကိုကြက်ကြက်ခံနေကြရပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့မြန်မာနဲ့ယူကရိန်းမှာစစ်တံတွေခံနေရတဲ့ပြည်သူတွေကနှစ်တက်ခါတမညမှာဘလို့တွေဆူတောင်းမှုပြုကြပြီးတော့လာမဲ့နှစ်တက်တွေမှာစစ်ပွဲတွေပြင်းထန်နေစေဖြစ်တဲ့မြန်မာနိုင်ငံနဲ့ယူကရိန်းတို့ကိုဘယ်လိုပုံစံနဲ့မြင်စေချင်လဲဆိုတဲ့အကြောင်းကိုမေးမြန်းထားပါတယ
်။ကျွန်တော်တို့ဒီ2024ကိုတော့ပို့ပြီးတော့အားရမယ်လို့တော့မြင်တွေ့နေရတယ်ဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအခုအချိန်နေမှာဆိုရင်တော့ဟိုမိုးပြင်းနဲ့တိုင်းဒေသလောက်မှာပဲကျွန်တော်တို့အများကြီးဟိုတာသိုးမိုးလို့မရသေးတာပေါ့နော်။ဒီနေ့နေရာတွေမှာဆိုလို့ရှိရင်တော်တော်လေးများများဟိုလေဒါအထက်မှာဆိုလို့ရှိရင်ပေါ့ဗျာ။စကန်သိန်းပွဲတွေမြင်နေရတာအရင်ဟိုအားရတယ်ဗျ။ဟုတ်ကျွန်တော်တို့လေမွန်ပြည်နယ်မှာအကောင်ဆုံးတိုက်ပွဲဝင်သွားမယ်နောက်တစ်ခုကအကောင်ဆုံးပေါ့နော်ကိုမျိုးကိုပြန်ပြီးတော့ပြန်ရအောင်ပြူပန်းသွားမှာပေါ့ဒါတွေကိုလည်းကျွန်တော်ပြည်သူလူထုတွေကိုအသိပေးခြင်းလေဗ
ျဒါကတော့မွန်ပြည်နယ်ကစစ်အာဏာရှင်တော်လှန်နေတဲ့ရေဘလူးတပ်ဖွဲ့ရဲ့စကားတံပဲဖြစ်ပါတယ်နောက်ထပ်ပြည်သူ့ဘက်တော်သားစစ်တပ်အရာရှိဟောင်းဖြစ်တဲ့ကိုနေမျိုးစင်ရဲ့ပြောကြားချက်ကိုလည်းနားဆင်ကြအောင
်တိတိကတော့ကျွန်တော်တို့နိုင်ငံသားအားလုံးအထူးသဖြင့်စည်းစည်းလုံးလုံးညီညီညွတ်ညွတ်ရှိတဲ့တိုင်းသားအာပြည်အောင်စုသားတွေစုဖွဲ့နေမြို့ပြပြည်နယ်တွေမှာတော့နှစ်တက်ကိုအပြုံးနေအပျော်နေနဲ့အပျက်စီးတွေကြားကနေပျော်ရွှင်နိုင်မဲ့အနေအထားရှိပြီမဲ့အပြည့်မစည်းရှိသေးတဲ့မြို့ကြီးတွေကမိဂါမြတ်တာပျော်ယုံမဲ့ပြခွင့်ရှိပြီးစစ်မှန်တဲ့အပျော်ကိုတော့ခံစားခွင့်ရနိုင်မှာမဟုတ်သေးဘူးလို့ဒီရက်ပိုင်းမဲ့ကြံတော့တဲ့ဒီ2023မကုန်ခင်ကာလလေးကိုခံမှန်းကြည့်တာပေါ့တို့ပြီမဲ့အခုဘကိုးတိုင်းတွေကမုံမြို့လို့အဲညာမျိုးတွေတိမ့်ပိုက်လာနိုင်တာခရင်ရွက်တရားဝင်ဒီပြည်တော်ဘက်ကိုဥတည်ပြီးတော့ဆက်လက်ကြီးကမယ်ဆိုတော့တရားဝင်ထုတ်ပြန်ကြေညာလာတာတော့မင်းအွန်လိုင်းကိုယ်တိုင်ကလည်းပဲနိုင်ငံကြီးကဆွေးနွေးဖို့တခါမှကြားသားမှုဂျူမဟာစဘူးဟလာတာအဲပြီးတော့တင်ရင်လိုက်ကြီးဝင်းတိုက်လိုက်တင်ရင်ကစလက်နှချဖို့အဆင်သင့်ဖြစ်နေတာအပြွာမှုလေပဲလောက်ထိကလုံးဝစိတ်သက်တည်ပြပြပြီးတော့တခါတလေပြွာမှုချင်းချင်း 6 ပြောတမန်ဘုရား6ပြောအနေထားဒီကိုကလေးစိုးကြီးတွေဖြစ်လာအနေထားဒီကိုချင်းရဖြစ်တော့ဒီဒီဇင်ဘာလဟာစီနိုင်ငံရေးရမှာပြည့်အတွက်အလုံးကိုအလုတ်ခက်ကြီးမားမှာဖြစ်တယ်လို့မင်းအွန်လိုင်းအတွက်လည်းနောက်ဆုံးဂေပေါက်ကိုဘယ်လိုဖောက်မလဲဖောက်နိုင်ရင်ဖောက်မဖောက်နိုင်ရင်သူပြောက်ဖို့အနေထားရှိတယ်ဆိုတာဒီဇင်ဘာ January 2လတော့တဲ့မှာဖြေထွက်လာလို့ရှိပါတယ်ဘာလို့ဆိုတော့ February မှာသူ့ရဲ့လုပ်ပိုင်ခွင့်ပေါ်မှာစောင့်ကြည့်နေတဲ့သူ့တပ်ဖွဲ့အားလုံးကအကဲဖြတ်မှတ်ချက်ပြီးတော့မှဖြစ်တယ
် I want to see Ukraine stronger
ကျမယူကရိန်းနိုင်ငံကိုပို့ပြီးအင်အားကောင်းတဲ့နိုင်ငံတကာနိုင်ငံဖြစ်လာတာကိုမြင်ကြပါတယ်ကျမတို့ရဲ့လုပ်ဖို့ကံပတ်တွေကိုလည်းလုပ်ငန်းတွေအကောင့်ထဲပေါ်တဲ့အခါမှာကိုပိုင်ဆုံးဖြတ်ချက်ယုံကြည်ချက်တွေနဲ့ပို့ပြီးခိုင်ခိုင်မာမာယက်တည်နိုင်တာကိုဒီနှစ်တည်းမှာမြင်ကြပါတယ
်ဒါကတော့ယူကရိန်းနိုင်ငံသူအန်နာကသူမှဖြစ်စေချင်တဲ့နှစ်တစ်စုတောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ
်အဲဘလို့ပုံစံမျိုးဒီတိုင်းကြီးကိုအနာဘက်မှာမြင်ချင်တော့ဆိုတော့နာမည်နှစ်မှာပေါ့နော်ဒီနိုင်ငံတဝမ်းလုံးငင်းချမ်းနေตาရတယ်ဝါပြောတဲ့တိုင်းကြီးတစ်ဖြစ်အဲတိုင်းကြီးအဖြစ်နဲ့တော့မြင်ချင်တာပေါ့အဲအဲ့ဒါကြောင့်မို့လို့လေဒီအနာဘက်မှာဖက်ဒရယ်နိုင်ငံတော်ကြီးပေါ်ပေါက်လာဖို့အတွက်ဖက်ဒရယ်သူရဲကောင်းနေနိုင်ငံနဲ့အနှက်ดูแน่เดปอบอกပါซิဒီနိုင်ငံကြီးအမြန်ဆုံးအာဏာရှင်လက်ထက်ကနေလွတ်မြောက်ပါစေဆုတောင်းပါတယ
်ဒါကတော့ရှမ်းပြည်တောင်ပိုင်းပြည်သူ့ကာကွယ်ရေးတပ်ကတရင်မှုကိုဖုံးကြီးရဲ့နှစ်တစ်ဆုတောင်းတာပဲဖြစ်ပါတယ
် Hi Katrina Nair
ကျမကက်သရီနာပါကျမတို့ရဲ့လှပတဲ့ယူကရိန်းပြည်သူတွေ2024ခုနှစ်မှာငြိမ်းချမ်းပါစေလို့ဆုတောင်းပေးလိုက်ပါတယ်ကိုပိုင်တဲ့တိုင်းပြည်ထဲမှာလုံလုံခြုံခြုံနဲ့ကြည်ပွားချမ်းသာမှုတွေခံစားရပါစေ။ဒါဟာလူတိုင်းဖြစ်စေခြင်းနဲ့ဆန္ဒပါ။လူတိုင်းကိုပိုင်နဲ့ကိုမြေကိုနိုင်ငံမှာပျော်ရွှင်မှုအပေါင်းခါညောင်းကြပါစေ။သင်တို့တွေရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ပြီးတော့အရာအလုံးအစဉ်ပြေကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။အမေရိကန်နိုင်ငံမှာနိုင်ငံရေးခိုလုံနေတဲ့ယူကရိန်းနိုင်ငံကအဆိုတော်ကက်သရီနာပွိုင်ကိုရဲ့နှစ်တက်အတွက်စကားလက်ဆောင်ပဲဖြစ်ပါတယ်။စစ်ပွဲတွေကြားကနှစ်တက်အတွက်စကားတန်တွေပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းလူတစ်စိတ်တဲ့နဲ့ဒီစီစဉ်မှာပြည်တွေပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာအားလုံးပဲနှစ်တက်အခါတမညမှာစိတ်ချမ်းသာကိုချမ်းသာရှိကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါမြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကတင်ဆက်ပေးခဲ့တာပါရှင်အခုတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတင်ဆက်မှာကိုထုတ်လွှင့်ပေးကြပါတယ်ဟာမတ်တွေကိုမြေလံချေမုံနေတဲ့အစ္စရေးရဲ့စစ်စင်ရေးတွေပြီးဆုံးမှုအဝေးကြီးလိုသေးတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဂါဇာနဲ့ယူကရိန်းစစ်ပွဲတွေဟာ2024ခုနှစ်အတွင်းဆက်ပြီးတော့ဖြစ်ပွားနေအောင်မဲ့စစ်ပွဲတွေပါ။ VOA သတင်းတော် RH Arabasadi ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာပါရှင
်။ဂါဇာဒေသကဟန်ယူနစ်မြို့မှာအစ္စရေးတပ်ဖွဲ့ဝင်တွေနဲ့ပါလက်ဆိုင်စစ်သွေးကြော်တွေရဲ့တိုက်ပွဲကိုအစ္စရေးကာကွယ်ရေးတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့နေရတာပါ။ဘယ်ရဲ့ဘယ်ချိန်ဘယ်နေရာမှာဖြစ်တဲ့တိုက်ပွဲလဲဆိုတာကိုတော့ VOA ကတိကျအတည်ပြုနိုင်တာမျိုးမရှိပါဘူး။2023ခုနှစ်အောက်တိုဘာ9ရက်နေ့ကဟမတ်စီးနှမှုအတွင်းအစ္စရေးထောက်နေရာလောက်တပ်ဖြတ်ခံခဲ့ရပြီးဒဇာဂန်240လောက်ကိုဖမ်းဆီးသွားတာပါ။ဒါပေမဲ့လည်းခုအခါတချို့ကိုအချင်းသားလဲလှယ်တဲ့အစီအစဉ်နဲ့ပြန်လွှတ်ပေးပြီးဖြစ်တာကြောင့်ဂါဇာမှာအစ္စရေးတစားကန်120ကျော်သာကျန်မာတော့တယ်ဟာမတ်စ်တွေအစ္စရေးကိုဝင်ရောက်စီးနှင်းတိုက်ခိုက်ပြီးချိန်နောက်ပိုင်းအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းအရက်သား21600ကျော်တိစုံခဲ့ပြီလို့ဂါဇာကျန်းမာရေးဌာနကပြောဆိုထားတာပါဒါပေမဲ့လည်းတိစုံသူတွေအရေအတွက်ဟာအရက်သားတွေလားစစ်သွေးကြွတွေလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူးစစ်ပွဲတွေရပ်ဖို့နိုင်ငံတကာကရောအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပါအစ္စရေးကိုတိုက်တွန်းနေတာပါIsrael ဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့သတင်းပတ်ကုံသတင်းစာရှင်းလင်းပွဲအတွင
်
စစ်ကိုအချိန်မြင့်ဆက်တိုက်သွားမှာပါ။လာနဲ့ချီးပြီးဆက်ကြသွားဦးမှာဖြစ်တယ်လို့ဝန်ကြီးချုပ်နတညာဟုကပြောသွားတာပါ။အီရန်ကြောတော့နောက်ခံပေးထားတဲ့ဟူသီစစ်သွေးကြွအဖွဲ့အကြောင်းလည်းသူကပြောသွားပါသေးတယ်။အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခဲ့တဲ့ယေမန်နိုင်ငံကဟူသီစစ်သွေးကြွတွေဟာခုခါမှာပင်လယ်နီးတဲ့ဖြတ်တန်းခုံပေါင်းသွားနေကြတဲ့ကုန်တင်တင်မောတွေကိုနှောက်ယှက်တိုက်ခိုက်နေတာကြောင့်ခုခါအဲ့ဒီစစ်သွေးကြွအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ပြန်သတ်မှတ်ဖို့စဉ်းစားနေကြောင်းအမေရိကန်ဘက်ကပြောပါတယ်။ဂျီရန်ရဲ့သူဝါအဖွဲ့တွေကိုနှိမ်နင်းဖို့အမေရိကန်အစိုးရအနေနဲ့ဒီထက်ပိုမိုလှုံ့ဆော်တင်ကြောင်းလဲ Republican တွေကတိုက်တွန်းနေပါတယ်။
This administration has been very timid in responding to escalations.
ဤရန်ကပြဿနာပိုကြီးထွားလာမိမွေးနေတာကိုဒီဆိုရကတုံနေတုံနေနဲ့ခိုင်တွင်းနေပါတယ်။
ရင်းမြစ်မှာအခိုင်အမာခြေစိုက်ထားတာကိုကြည့်ဘာလို့ရမလဲဆိုတော့သိတယ်မှာလေကုန်တယ်သမားတွေကိုတက်ခတ်တယ်လို့အမေရိကန်တက်တွေကိုတက်ခတ်ရမှာအီရန်ကထောက်ပံ့ပေးနေတယ
်ပင်လယ်နီတဲ့ခုံပေါင်းနေတဲ့ကုန်တင်သမားပေါ်တက်ဖို့ကြိုးစားတဲ့ဟူဒီစစ်သွေးကြွားတွေစီးနင်းလာတဲ့မော်တော်ဘုတ်ကိုအမေရိကန်ရေးသက်ကဖျက်ဆီးပစ်ခဲ့တယ်လို့အမေရိကန်ဗဟိုကုတ်ကဲရေးဌာနကတော့ပြောပါတယ်ဒါအပြင်ဝေဟင်ကပစ်ခတ်တဲ့မစ်ဆိုင်ဒါမှမဟုတ် drone ကိုလည်းတံပြန်ပစ်ချနိုင်ခဲ့တယ်လို့ Israel စစ်ဘက်ကပြောပါတယ်စစ်ပွဲတွေရပ်ပစ်ဖို့အတော်များများကဆန္ဒရှိနေကြပေမဲ့အခုလိုအခြေအနေတွေဟာ2024ခုနှစ်အတွင်းပါလက်စတိုင်းမျိုးပေါ်မှာဆက်ပြီးတော့တွေးကြောင်းရှိမဲ့အနေအထားကိုမြင်တွေ့စေဦးမှာဖြစ်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ရောက်ပါပြီပြည်သင်းနိုင်ငံပါရီမြို့တော်မှာနာမည်ကြီးစိန်ခန်ဖက်ရှင်ဒီဇိုင်နာတွေအလေးထားရတဲ့ဖန်တီးအင်ဂျီတစ်ခုရှိပါတယ်ဒီဇိုင်နာအမတ်တစိတ်အဝတ်ထဲတွေအသုံးဆောင်တွေဖြစ်လာဖို့နောက်ွယ်ကနေအသေးစိတ်အနုစိတ်ဖန်တီးပေးရတဲ့လက်မှုအနုပညာလုပ်ငန်းတွေစုနေတဲ့အဆောက်အဦကြီးဖြစ်ပါတယ်မဆုမြတ်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ပြည်သင်းနိုင်ငံပါရီမြို့တော်မြောက်ပိုင်းကအိုဘာဗီလီရဲ့ရပ်ကွက်မှာဘေးသူကလက်ရမြောက်ထူးခြားတဲ့ဒရီကန်ပုံအဆောက်အဦကြီးတစ်ခုရှိပါတယ် 90M လို့နာမည်ပေးထားတဲ့ဒီအဆောက်အဦကြီးကိုကမ္ဘာကျော်ဇိန်ကန်ဖက်ရှင်အမှတ်တံဆိပ်ဖြစ်တဲ့ Chanel ကနာမည်ကြီးဘေးသူကရူဒီရီချော်တီကိုဆောက်လုပ်ခိုင်းခဲ့တာပါ Chanel အပါအဝင်ကမ္ဘာကျော်ဖက်ရှင်အမှတ်တံဆိပ်တွေနဲ့ဇိန်ကန်အဝတ်အထည်တွေအသုံးဆောင်တွေဖြစ်လာဖို့မရှိမဖြစ်လိုတဲ့အမှုပညာရှင်တွေတနေရာထဲမှာစုပြီးတော့အလုပ်တွဲလုပ်နိုင်ကြအောင်ရည်ရွယ်ချက်နဲ့ဒီအဆောက်အဦကြီးကိုဆောက်လုပ်ထားတာပါကမ္ဘာဖက်ရှင်လောကမှာထိတ်တန့်ရောက်တဲ့ပြင်သစ်ဖက်ရှင်လုပ်ငန်းအတွေ့ဒီအဆောက်အဦကြီးဘလောက်အရေးပါသလဲဆိုရင်ဒီအဆောက်အဦကြီးစောက်ဖွင့်ပြီးတဲ့နောက်မှာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကိုတိုင်လာရောက်လေ့လာခဲ့တာကိုကြည်ရင်သိနိုင်ပါတယ
်အာဒါကောမေကစ်ကေဆာရှန့်ဂ
ျ်အထက်၅ထပ်ရှိတဲ့ 19M အဆောက်အဦကြီးထဲမှာရွှေကြည်ထိုးဇာထိုးပန်းထိုးလုပ်ငန်းဖက်နက်လုပ်ငန်းလက်အိတ်လုပ်ငန်းအုတ်ထုတ်လုပ်ငန်း၊ငှက်မွေးမျိုးစုံနဲ့အလှပုံဖော်တဲ့လုပ်ငန်း၊ရွှေပဒိန်လုပ်ငန်းစတဲ့လက်မှုအတက်ပညာပိုင်းကျွမ်းကျင်တဲ့လုပ်ငန်းဆက်တစ်ခုရဲ့အလုပ်ယုံတွေရှိပါတယ်။ Chanel ပွဲတက်ကာဝင်တွေအတွက်အသေးစိတ်အနုစိတ်ရွှေကြည်ထိုးပန်းပုံဖော်ပေးနေတဲ့အလုပ်ယုံတွေလို့ပြောလို့လည်းရပါတယ်။လက်ချုပ်ဒီဇိုင်နာအဝတ်ထည်တွေအတွက်ခက်ခဲတဲ့ဒီဇိုင်းတွေကိုလက်တွေ့ဖြစ်လာအောင်ဖန်တီးပေးနိုင်တဲ့လက်မှုပညာပိုင်းလက်ရမြောက်လာတဲ့အတွက်နိုင်ငံတကာဒီဇိုင်နာတွေရဲ့လက်ဆွဲလုပ်ငန်းတွေလည်းဖြစ်ကြပါတယ်။ဒီလုပ်ငန်းတွေရဲ့အလုပ်ယုံတွေကိုတနေရာထဲမှာစုထားလိုက်တဲ့အတွက်ဖန်တီးမှုပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူသွားတဲ့အကျိုးတွေရှိတယ်လို့အနုပညာရှင်တွေကပြောကြပါဗျ1858ခုနှစ်ထဲကနာမည်ကျော်ဒီဇိုင်နာတွေရဲ့အဝတ်အထည်တွေအတွက်ရွှေကြည်ထိုးပေးလာတဲ့ Lesage ရွှေကြည်ထိုးလုပ်ငန်းကြီးရဲ့ဒါရိုက်တာက Chanel ရဲ့ 19M အဆောက်အဦကြီးမှာအလုပ်ယုံဖွင့်ထားနိုင်တာဘလောက်အကျိုးများလဲဆိုတာကိုအခုလိုပြောပြပါဗ
ျ D'abord c'est un immense cadeau que d'être au 19M pour nousC'est un lieu bien sûr
19M ဆောက်ဦးကြီးမှာလှုပ်လှခွင့်ရတာကျွန်တော်တို့အတွက်တကယ်ကိုကြီးမားတဲ့လက်ဆောင်ကြီးတစ်ခုရတယ်လို့ပါပဲပြီးသူကကြီးရူဒီရီချော်ဒီရဲ့အမကန်ဖန်တီးမှုကြီးတစ်ခုဖြစ်ပါတယ်လက်မှုအတက်ပညာကျွမ်းကျင်တဲ့နှိပညာရှင်တွေကိုတစုတစည်းတည်းထားပြီးတော့ပူပေါင်းဖန်တီးနိုင်အောင် Chanel ကစောက်ခိုင်းခဲ့တာဖြစ်ပါတယ်အရန်ကိုအဆင်ပြေလွယ်ကူစေပါတယ်လက်ဝက်လက်စားလှုပ်ဖို့လိုလာပြီဆိုရင်ပေါရီမျိုးဒီဘက်ချမ်းကနေဟိုဘက်ချမ်းမှာရှိတဲ့ရွှေပရင်စီကိုသွားနေဖို့မလိုတော့ပါဘူးသူတို့လောယုံရှိတဲ့စီခန္ဓာကသွားခောက်ပြီးအလုပ်အပ်လိုက်ရုံပါပဲ
ခရစ်ရှန်လခွာအီဆန်လဟွန်တို့လိုပြင်သစ်ဖက်ရှင်သမိုင်းမှာမပါမဖြစ်တဲ့အထင်ကြီးတဲ့ဒီဇိုင်နာတွေကဆလို့ခေတ်ဆက်ဆက်နာမည်ကြီးဒီဇိုင်နာမျိုးစုံအတွက်လက်ဆားရွှေကြည်တို့လုပ်ငန်းကရွှေကြည်တို့ဝန်ဆောင်မှုတွေပေးလာခဲ့တာပါ Chanel ဖက်ရှင်လုပ်ငန်းနဲ့လက်တွဲပြီးအလုပ်လုပ်ခဲ့တာကလည်း1983ခုနှစ်ထဲကဖြစ်ပါတယ်သူတို့အတွေ့အကြုံအရသူတို့လိုဖက်ရှင်လုပ်ငန်းမှာတခြားကျွမ်းကျင်သူတွေနဲ့အဆောက်အဦတစ်ခုထဲမှာတစုတစည်းတဲ့အလုပ်လုပ်ရတဲ့အတွက်ဖန်တီးမှုပိုင်းအတွက်ပါအကျိုးများစေတယ်လို့ပြောပါတယ
်။ Ça c'est vraiment un gain extraordinaire de créativité, de synergie.
အားလုံးစုပေါင်းပြီးနှိမ့်နှိမ့်နိုင်နိုင်ဖန်တီးနိုင်တဲ့အကျိုးကတကယ်ကိုကြီးမားပါတယ်။ကျွန်တော်တို့ပူးပေါင်းဖန်တီးမှုတွေကိုလိုချင်တဲ့ဒီဇိုင်နာတွေလည်းပို့ပြီးတော့အဆင်ပြေပြေလုပ်ပေးနိုင်တာတကယ်ကိုအားသာချက်ဖြစ်ပါတယ်။
ကမ္ဘာကျော်ဖက်ရှင်ဒီဇိုင်နာတွေအတွက်မရှိမဖြစ်အားထားရတဲ့အမှုပညာအင်ဂျီလို့တင်စားပြောနိုင်လောက်တဲ့ 19M အဆောက်အဦကြီးမှာ1864ခုနှစ်ထဲကဖက်နက်ချုပ်လုပ်ငန်းလုပ်နေတဲ့ မေဇွန်မာဆာဟိုဖနက်လုပ်ငန်းလည်းရှိပါတယ်။ဒီလုပ်ငန်းကို Chanel Fashion House က2002ခုနှစ်မှာဝယ်ယူခဲ့ပါတယ်။ဒါပေမဲ့1950ပြည့်နှစ်ပိုင်းတွေတည်းကစလို့ပိုင်ရှင်မာဆာဟိုနဲ့ Chanel ပိုင်ရှင် Gabriel Chanel တို့ပူးပေါင်းပြီးဖနက်တွေဖန်တီးလာခဲ့ကြတာပါ။Chanel ရဲ့ကဘာကျော်အနဲ့ရောင်ခြေချောင်းထိပ်ဖုံးနဲ့ဖနောက်ကြိုးတိုင်း sling bag ဖနက်ကတက်တည်တစ်ခုဖြစ်ပါတယ်။1958ခုနှစ်တုန်းကကိုကို Chanel လို့ fashion လောကမှာတည်ကြတဲ့ Gabriel Chanel စီးဖို့အဟိုချုပ်ပေးခဲ့တဲ့ဖနက်က Chanel အမှတ်တံဆိပ်အတွက်တင်မဟုတ်ဘဲဖနက်သမိုင်းမှာပါ sling bag ရဲ့လို့နာမည်တွင်ခဲ့တာဖြစ်ပါတယ
်။ Les bottiers Massaro ont participé au développement de la sling bag que vous voyez ici.Alors cette chaussure iconique c'est la sling bag qui a été inventée par Gabriel Chanel dans les années 50.
ဒီ iconic ဖနက်က Gabriel Chanel 1950ပြည့်နှစ်ပိုင်းတွေတုန်းကဒီဇိုင်းထွင်ခဲ့တဲ့ sling bag အမျိုးအစားဖနက်ဖြစ်ပါတယ်။ဖနက်ဒီဇိုင်းကို Masaho ဖနက်လုပ်ငန်းကနေချုပ်လုပ်တဲ့အခါဖနက်တိုင်းကျိုးမှာမျှော်ကြိုးထည့်ပြီးတော့ချုပ်ပေးခဲ့ပါတယ်။အဲ့ဒီခေတ်တုန်းကဖနက်ကျိုးတွေအ short in လုပ်ဖို့ buckle ဂွင်းတွေထည့်ကြလိမ့်ရှိပါတယ်။မျော်ကြိုးတက်လိုက်တော့ဝဲရချွတ်ရတာလွယ်သွားစေပါရဲ့ဖနက်ထိတ်ကိုလည်းအနဲ့ရောင်လောက်လိုက်တဲ့အတွက်ခြေထောက်ပူသွဲသွားပြီးတော့ပေါ့ပေါ့ပါပါကြော့ကြော့ရှင်းရှင်းပုံဖြစ်သွားစေပါရဲ့
လက်မှုအတတ်ပညာကျွမ်းကျင်သူတွေစုပေါင်းအလုပ်လုပ်တဲ့နေရာဖြစ်အောင်နာမည်ကျော်ဘိသူကကြီးကရည်ရွယ်ဖန်တီးထားတာမဟုတ် 19M အစားအဦးကြီးတဲ့မှာအလုပ်လုပ်သူတွေရဲ့စိတ်ကူးကွန်မြူစီရေးအတွက်ကိုအသေးအချာဒီဇိုင်းထွင်ဆောက်လုပ်ထားပါတယ
် Et la maison en argent Chanel dans les années en 2002
Chanel နဲ့ Masaho ဖနက်ချုပ်လုပ်တဲ့အလုပ်ယုံတွဲထားတာ2002ခုနှစ်တည်းကဖြစ်ပါတယ်။အခုတော့ 19M တဲကအလုပ်ယုံနေရာတက်မှာပါ။ပိုကြကြဝန်းရှိပြီးတော့အရန်လဲပိုလင်းလင်းရှင်းရှင်းရှိတော့တိတ်သဘောကျပါတယ်။နောက်တခြားလက်မှုလုပ်ငန်းတွေနဲ့လည်းနေရာတစ်ခုတည်းဖြစ်သွားတော့သူတို့နဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်ဖို့ပူလွယ်သွားပါတယ်
။အခုလို 19M အစားဦးတည်ကြီးထဲမှာအလုပ်လုပ်ရတာအားသာချက်တွေအများကြီးရှိတယ်လို့Maison Masaho ဖနက်လုပ်ငန်းအတွက်ဒီဇိုင်းပုံစံတွေဖန်တီးပေးသူကပြောပါတယ
်။ Alors on déjà c'est un endroit magnifique, c'est très lumineux.
အလေးရောင်ကောင်းကောင်းရတဲ့အပြင်အလုပ်နေရာတွေကလည်းအကျယ်ကြီး။တခြားလုပ်ရုံတွေလည်းအများကြီးရှိတယ်။နေပြည်တော်တွေလည်းအားလုံးရှိတော့ကျွန်တော်တို့အတွက်တကယ်ကိုကောင်းပါတယ်။ပြည်သက်မှာဂျာမျိုးတခြားဘယ်မှမရှိနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။တကယ်ကိုကောင်းတဲ့အခွင့်အလမ်းတစ်ခုပါပဲ။
သူတို့လိုလက်မှုအမှုပညာတက်ကြွသူတွေစုနေပြီးတော့အလုပ်ယုံတွေကလည်းတနေရာထဲမှာရှိနေတဲ့အတွက်ရွှေကြည်တိုးတွေအပွင့်အဖတ်တွေနဲ့ဖနက်ဒီဇိုင်းတွေလက်တွေဖန်တီးရတာပို့ပြီးလွယ်သွားတာကိုလည်းသူကသဘောကျနေပါတယ်
။ On a développé plusieurs tiges brodées donc on peut avoir des chaussures brodées qui viennent de chez Montex ou
ရွှေကြည်တိုးတွေပါတဲ့ပုံစံတော်တော်များများဒီဇိုင်းလုပ်ဖြစ်ပါတယ်။အခုဆို Montex ရွှေကြည်တိုးလုပ်ငန်းရဲ့အကူအညီနဲ့ဖနက်တွေပေါ်မှာရွှေကြည်တိုးရတာလွယ်သွားပါတယ်။ Lemarie လုပ်ငန်းရဲ့အကူအညီနဲ့ပန်းတွေပါတဲ့ဖနက်ပုံစံလည်းလုပ်ဖြစ်ပါတယ်။အခုလိုအတူတည်းအလုပ်လုပ်တဲ့လုပ်ငန်းတွေအဆအဦးတစ်ခုထဲမှာရှိတော့တိတ်ကိုလွယ်ကူအဆင်ပြေပါတယ်
။ Chanel Fashion လုပ်ငန်းကြီးကိုတည်ထောင်သူ Gabriel Chanel ရဲ့မွေးရက်ဖြစ်တယ်လို့ Chanel Fashion လုပ်ငန်းကြီးရဲ့ကံကောင်းတဲ့ရက်တည်းရက်ဖြစ်လို့နံပါတ်19ကိုရွေးထားတာဖြစ်တယ်လို့ပြင်သစ်လို့လက်မှုအမှုပညာဆိုတဲ့ဆက်လုံးအဆက M ဖြစ်တာကြောင့် 19M လို့အဆအဦးကြီးကိုရွေးချယ်နာမည်ပေးထားတာဖြစ်ပါတယ်။လက်မှုအတက်ပညာကျွမ်းကျင်သူ600ထက်မနည်းအလုပ်လုပ်နေတဲ့ဒီအစားအဦးကြီးကပြင်သစ်နိုင်ငံရဲ့ဖက်ရှင်လုပ်ငန်းအထွတ်အမြတ်မဟုတ်ဘဲကမ္ဘာတဝန်းကဖက်ရှင်လုပ်ငန်းတွေအတွက်အရေးပါအလေးထားရတဲ့ဖန်တီးအိမ်ကြီးဖြစ်ပါတယ်ရှင်ကျွန်မဆူမြမောပ
ါဖက်ရှင်ဒီဇိုင်နာတွေအလေးထားရတဲ့ဖန်တီးအိမ်ကြီးအကြောင်းကိုမဆူမြမောတင်ဆက်ပေးခဲ့တဲ့ကမ္ဘာတဝန်းခီးသွားအစီအစဉ်မှာနှာစင်ခဲ့ကြရတာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုတော့မတ်ခင်လေးကပြောပြပေးပါမယ်ရှင်
အစ္စရေးလီတက်ကဂါဇာကမ်းမြောင်တလျှောက်လေကြောင်းကနေတိုက်ခိုက်မှုတွေကိုဒီနေ့မှလုပ်နေတယ်လို့အစ္စရေးနဲ့ဟာမတ်စ်တို့ကြားမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်အစ္စရေးစစ်တပ်ဟာဟာမတ်စ်တွေကိုရင်မကဘဲနဲ့အစ္စဘိုလာစစ်သွေးကြွတွေကိုပါပစ်မှတ်ထားပြီးတော့လေဗနွန်တောင်ပိုင်းမှာပါလေကြောင်းတိုက်ခိုက်မှုအသစ်တွေလုပ်နေပါသေးတယ်တောင်ကိုရီးယားတိုက်ခိုက်ပါတီကောင်းဆောင်လီဂျေမြောင်ရဲ့လက်ဘင်းကိုအမျိုးသားတူကဓာတ်နဲ့ထိုးပြီးတိုက်ခိုက်ခဲ့မှုဒီနေ့ဖြစ်ခဲ့ပါတယ်။လီဟာတောင်ပိုင်းစိတ်ကမ်းမြို့ဘူဆန်မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းဝင်တို့ကမှတိုက်ခိုက်ခံခဲ့ရတာပါ။အတန်အန္တရာယ်ကတော့စိုးရိမ်စရာမရှိဘူးလို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားပါတယ်။တိုက်ခိုက်သူကတော့အခင်းဖြစ်ပွားတဲ့နေရာမှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းမိခဲ့ပါတယ်။တိုကျိုမြို့ဟန်နဲဒလေးစိတ်မှာကန်းဂျီဆောင်လေရင်ငယ်နဲ့ဂျပန်လေချောင်းလိုက်လေရင်တို့တိုက်မိခဲ့တဲ့အတွက်မိလောင်မှုဖြစ်ပွားခဲ့ပြီးမဲ့လေရင်မှာပါတဲ့ခီးတဲ့နဲ့အမှုတန်း389စလုံးမိလောင်မှုကနေလွတ်မြောက်ခဲ့ပါတယ်။ကန်ယိုရန်ဆောင်လေရင်ငယ်မှာတော့လေရင်အမှုတန်း6ဦးအနက်5ဦးပျောက်ဆုံးနေပြီးတော့ကပတိန်ကတော့လွတ်မြောက်သွားခဲ့ပါတယ်ရှင်။
သ
တင်ရင်စစ်စုပ်ကိုမခင်လေးကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Tinor နဲ့ Helen Caldium တို့ဖြစ်ပါတယ်အခုထုတ်လင်းပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် VOA American အတန်းလွင့်အစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တန်းလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တို့ရရှိများလည်းတကွမြန်မာပြည်သူပြည်သားအလုံးဘေးရနေခတ်သိမ်းကင်းငိမ့်ပြီးတော့ဆန္ဒနဲ့ထပ်တူကြတဲ့အနှစ်သက်ကိုအစာချိနိုင်ပါစေလို့ဆုတောင်းပါလိုက်ပါတယ်ကျမအလေးပါပါရှင
This